Welcome to the Voice of America in Burmese.
Washington News Review American Tangani, Natalmese October Lan, the second year, Ingani Menekin season ago, Nemasano Dimene, China Igani Kunanaiti, Tangumita Naseli Lizen and Azete, Tangamita Dia Guzerugani, Tong and Bini Bari, Jama Kimutaba, Dimenekin Tangrigo, Go Yen and Tonet to Jobia Bibame. Republican Party got the Mara Donald Trump got two coronavirus shock at the Lanyak Shong period, or Democratic Party got two dampet Joe Biden at Weaver Huriha, Mao Yuan Jongne, two mean at Dikayoga type ye dread, let's show Mam Ho Jong Pio Jacke Bari, the Maraga, two a chain at Shindayame, Pennsylvania Pinema Chimpare, Lulu Sue Buetongugo, Danielani Madogan, Ellen Down, Lizzy Madrin Dougo Pio Jacke Raba, Tapian, two dampet Joe Biden Gada, two Nangani Macquabe, ဘဝအတွက်လက်မြောက်အရှုံးပေးနေတာဖြစ်ကြောင်းဝေဖန်ခဲ့ပါတယ်။ဂျိုးဘိုင်ဒန်ဟာစနေနေ့မှာပင်ဆယ်ဗေးနီးယားကကားပေါ်ကနေပြုတ်လုပ်တဲ့လူလူစုဝေးပွဲနှစ်ခုကိုတက်ရောက်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးအတွက်လူချင်းခက်ခွာကွာနေဖို့အချိန်တိုင်းလှုံ့ဆော်ခဲ့တယ်လို့တနင်္လာနေ့မှာလည်းမဲဆွယ်ပွဲမပြုလုပ်ခဲ့ပါဘူး။အင်မီရိုဝင်းဒန်အရာရှိချုပ်မတ်မဲ Siri, Kuta Siri ne, Tioga Joba Sibu, Losanga Marigu Yang, Longija, Pioja Kiraba. Lilanida, Diagam Jokia to Genia, Nisin, Tendrin Tare, Amy Connie Barrett Go, TPU Yetre, American Tendro Doga, Danilani, now by my Makres Homsha Jama Pipari, Tielo Tumago, Makre TPU like this Rando, Tamara Donald Trump, Nisin, Tendrin Kere, Tatiana, Conservative Diaduji to Tapi Dolama Pitetre. The other people who are conservative, liberal, 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 Jacob will be teller at Tamaragada, Dillon is at the other junior as you chevo, pure body. The yellow tenilla name, a tenor dot dear longer at the be like Messoe, the other ye bearer the dread, gentle sergeant so wego, tenilla name yanima, ve chimpa people, Tamara in Buga, season it a lip chipari. Belarusma, Gala, Dashi, Anna go chuck and tarry, Tamara, Alexander, Luga, Shango, Pilchabo, Josar and Nine. တနင်္ဂနွေနေ့တိုင်းတန်တဲ့ဆန္ဒပြကြဖို့အတိုက်ခံတွေကတောင်းဆိုပါတယ်။အောက်ကလာရွေးကောက်ပွဲမှာမဲမသမမှုတွေရှိတယ်လို့တိုက်ခံတွေကပြောကြတယ်လို့ရွေးကောက်ပွဲမှာသမ္မတလူကာရှန်ကိုရဲ့အဓိကပြန်ပေးဖြစ်တဲ့ဆိုဗီယက်လန်နာတေချန်နော့စကာယာကလည်းရွေးကောက်ပွဲပြီးမှာပဲပြပကိုထွက်ပြေးတင်ဆောင်နေရတာပါ။သူမကလူကာရှန်ကိုနှုတ်ထွက်ပြေးဖို့တောင်းဆိုတယ်လို့ဆန္ဒပြသူတွေပေါ်ရဲကအကြမ်းဖ နေ့မှာအဓိကကျတဲ့ဆေးဝအများပြားမှာလူသမားတွေဆန္ဒပြနေတဲ့ပုံတွေကိုတိကျလွတ်လပ်တဲ့ Tech Guide by သတင်းဌာနကပေါ်ပြထားတယ်လို့Grodno အစဆက်ယုံကဆန္ဒပြပွဲမှာပါဝင်တဲ့အလို့သမားဒါဇင်ပေါင်းများစွာအဖမ်းခံရကြောင်းလည်းပြောပါတယ်။ဝန်ကြီးချုပ်ရဲ့ပြောခွင့်ရကတော့နိုင်ငံတွင်းအဓိကဆက်ယုံကြီးတွေအားလုံးမှာပုံမှန်အလုပ်လုပ်နေကြတယ်လို့ပြောပါတယ်။ပြင်သစ်ထောက်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြဖို့တူရကီနိုင်ငံသားတွေကိုသမ္မတရစ်ဆက်တေးရဲ့အာဒဝန်ကပြောကြားလိုက်ပါတယ်။ဒါဟာသူ့ခေါ်ပြင်သစ်ရဲ့မွတ်စလင်ဆန့်ကျင်ရေးလှုပ်ဆောင်မှုကိုတုံ့ပြန်ဖို့လို့ပြောပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြင်သစ်နိုင်ငံတဲကမွတ်စလင်အတိုင်းအဝန်တချို့ကိုခွဲထွက်ရေးဝါဒကလွှမ်းမိုးမဲ့အန္တရာယ်ရှိနေတယ်လို့ပြောကြားခဲ့တာပါ။တူရကီသမ္မတကတနင်္လာနေ့ရုပ်သံမင်းကွန်းပြောကြားရမှာသူ့ခေါ်အစ္စလာမ်ခွဲထွက်ရေးဝါဒကိုတိုက်ဖျက်ဖို့အတွက်ပြင်သစ်သမ္မတရဲ့ကြိုးပမ်းမှုတွေအဆုံးသတ်စေဖို့ EU ဥရောပသမဂ္ဂနိုင်ငံတွေကပြင်သစ်ကိုဖိအားပေးကြဖို့ပါတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းမှာပြင်သစ်ကျောင်းဆရာတူကိုမွတ်စလင်ဖြစ်သွေးကြွတူကတမန်တော်မူဟာမက်ပုံကာတွန်းနဲ့ပတ်သက်ပြီးခေါင်းဖြတ်တပ်ဖြတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာလောကရေးရာတွေမှာဘာသာရေးယူလွှမ်းမှုမရှိစေဖို့သူလှုပ်ဆောင်မှာဖြစ်ကြောင်းပြင်သစ်သမ္မတကပြောကြားခဲ့တာပါ။ပြင်သစ်နိုင်ငံဟာဥရောပမှာမွတ်စလင်အများဆုံးနေထိုင်တဲ့နိုင်ငံဖြစ်ပါလေ
။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ 24kHz 12.3 ည 5040 kHz 9139 5051 kHz 9085နဲ့ 5190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရေမထုံမှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံအတွင်း COVID-19 ရောဂါထိချုပ်ရေးနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်အကောင်းဆုံးအစီအစဉ်တွေကိုကြည့်ပြီးတိုက်ပီရဲ့လိုအပ်ချက်နဲ့အညီလုပ်ကိုင်နေတာကြောင့်ရွေးကောက်ပွဲနေ့မှာစိတ်လုံးလုံးချုံချုံနဲ့မဲပေးဖို့အခြေအနေရှိနေတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့ဆိုရင်တခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာဘယ်လိုလုပ်လဲဆိုတာလည်းကျွန်တော်တို့လေ့လာပါတယ်တခြားနိုင်ငံတွေမှာအကြမ်းမာရေးလက်ကလုံးလုံးချုံချုံနဲ့ရွေးကောက်ပွဲဖြစ်အောင်လို့ဘယ်နိုင်ငံတွေကဘယ်လိုလုပ်လဲပေါ့နော်။အဲကျမတို့ကအချမ်းသာဆုံးနိုင်ငံတွေကမဟုတ်ပေမဲ့လည်းအကောင်းဆုံးအစီအစဉ်တွေကိုကျမတို့ကြည့်ပါတယ်။အစီအစဉ်တွေကမျိုးမျိုးပါပဲ။တနေရာနဲ့တနေရာမတူပါဘူး။တချို့နေရာတွေမှာဆိုရင်တော့အစီအစဉ်တွေကပို့ပြီးတော့ပို့ပြီးစိတ်ချရတယ်လို့ပြောအောင်ပါပေါ့နော်။တချို့နေရာမှာညကျတော့သိစိတ်ချရတဲ့ပုံစံမရှိပါဘူး။အဲကျမတို့ကအကောင်းဆုံးအစီအစဉ်တွေကြည့်ပြီးတော့ကျမတို့နိုင်ငံရဲ့လိုအပ်ချက်နဲ့ကျမတို့နိုင်ငံရဲ့အရင်းမြစ်ရှိတဲ့အတိုင်းအတာနဲ့ဆိုလို့ရှိလို့ရှင်ဘယ်လိုပုံစံနဲ့လုပ်ရမလဲဆိုတာတိတိကျကျစဉ်းစားပြီးတော့လုပ်ထားပါ။အဲကြောင့်မလို့ကျမတို့ပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲနေ့မှာလည်းစိတ်လုံးညုံညုံနဲ့တော့မဲသွားပြီးဖို့အခြေအနေတွေရှိပါတယ်လို့ကျမအနေနဲ့ပြောချင်ပါတယ်
။နိုင်ငံတွေ COVID-19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မနေ့ကပြည်သူတွေကိုအစီအခံတင်ပြတဲ့မိန့်ခွန်းမှာနိုင်ငံတိုင်းပြည်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကရွေးကောက်ပွဲကိစ္စကိုလည်းထက်သွင်းပြောကြားသွားတာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့အတွက်လိုအပ်တာတွေဖြစ်စဉ်ထားပြီးဖြစ်တယ်လို့ရွေးကောက်ပွဲအတွက်လိုအပ်မဲ့ကျန်းမာရေးအကာအကွယ်ပစ္စည်းတွေကိုထုတ်နိုင်ငံကနေနိုင်စဉ်လေကြောင်းနဲ့လက်ခံရယူပြီးတနင်္ဂနွေလုံးကိုဖြန့်ဝေပေးဖို့လည်းပြည်ပစုံစုံစီစဉ်ထားတယ်လို့ပြောပါတယ်။ကျမရင်းနေအားစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းအခုရွေးကောက်ပွဲကတရတဲ့သားဖြစ်ပြီးအဲ့ဒီနေ့လာမဲ့ပေးတဲ့သူတွေယူယူဆာဂျီကယ်မတ်စက်နှာခေါင်းစည်းတက်လာရင်လုံခြုံမှုမတိကျနိုင်တာမို့လုံခြုံမှုအဆင့်တန်းအားကောင်းတဲ့ KN95 မျိုးစားနှာခေါင်းစည်းတွေပြောင်းလဲပေးဖို့ပြင်ဆင်ထားတာကြောင့်ခုဆက်ခံရမှုတွေကမရှိသလောက်နည်းပါးမှဖြစ်တယ်လို့ VOA ကပြောခဲ့ပါတယ်ဒီမနက်ကမှနိုမလာရှိရတဲ့အထွေထွေရွေးကောက်ပွဲကျင်းပဖို့စိုင်းပြေးနေချိန်မှာပဲမနေ့ကကိုဗစ် -19 ကူးစက်သူလူနာနောက်ထပ် 1426 ရောက်အထိပြိလိုက်တဲ့အတွက်စုစုပေါင်းကူးစက်သူပေါင်း 46,200 ရှိပြီဖြစ်ပါတယ်။အောက်တိုဘာလ26ရက်နေ့အတွက်ဓာတ်ခွဲနမူနာပေါင်း 12,400 ကိုစစ်ဆေးခဲ့တာမှာအခုလိုကူးစက်သူ 1,400 ကျော်ကိုထပ်ပြီးတွေ့ရပါမနေ့ကသေဆုံးသူ28ယောက်ရှိတဲ့အတွက်လည်းကိုဗစ် -19 ကြောင့်သေဆုံးသူစုစုပေါင်း 1,122 ယောက်ရှိပြီဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့မြေပြင်ဝေဟင်ແລະရေပြင်အားလုံးပါဝင်တဲ့ကြည်ရည်လေးစီရည်လေးခြင်းမှုကိုဂျပန်နိုင်ငံအနီးမှာတင်ဆက်နေတာစတင်လိုက်ပြီးဖြစ်ပါတယ်။ဒါအတွင်းတရုတ်နိုင်ငံရဲ့စီရည်လှုပ်ရှားမှုတွေများပြားလာတဲ့အချိန်မှာအခုလိုအင်အားပြည့်စီရည်လေးခြင်းမှုကိုပြုလုပ်နေတာဖြစ်ပါတယ်။အသွားထက်လန် King's Road စစ်စေးရည်လို့နာမည်ပေးထားတဲ့ဒီစီရည်လေးခြင်းမှုကိုနှစ်နှစ်တစ်ကြိမ်ကျင်းပပြုလုပ်လေရှိပြီးအမေရိကန်နဲ့ဂျပန်တို့စီကဒါဇင်နဲ့ချီတဲ့စစ်တမောတွေရာချီတဲ့လေယာဉ်တွေနဲ့ကြီးရည်လေးတပ်ဖွဲ့ဝင်စုစုပေါင်း 46,000 ပါဝင်ဆင်နွှဲနေတာဖြစ်ပါတယ်။နိုဝင်ဘာလ5ရက်နေ့အထိပြုလုပ်ဖို့စီစဉ်ထားတဲ့ဒီနှစ်စီရည်လေးခြင်းမှုမှာစိုက်ဘာနဲ့အီလက်ထရောနစ်စီရည်လေးခြင်းမှုတွေလည်းပထမဆုံးအကြိမ်အဖြစ်ပါဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံဝန်ကြီးကလုံခြုံရေးအခြေအနေကပိုပြီးဆိုးရွားလာနေတာကအခုခါအမေရိကန်ဂျပန်နှစ်နိုင်ငံမဟာမိတ်အဖွဲ့ရဲ့အင်အားကိုပြသဖို့အခွင့်အရေးတရဖြစ်လာနေတယ်လို့ဂျပန်ပုတ်ချုပ်ကြီးကိုဂျီယာမာဇာကီကဂျာယင်တဲစစ်တမ်းပေါ်ကာကာပေါ်မှာသတင်းထောက်တွေကိုပြောပါတယ်။အရှေ့တရုတ်ပင်လယ်ပြင်နဲ့အငင်းပွားနေတဲ့ဂျပန်ကဆန်ကာကူဂျင်းစုနဲ့တရုတ်ကဒါယိုယူဂျင်းစုအနီးတရုတ်ရေတပ်လှုပ်ရှားမှုမြင့်တက်လာတဲ့အပေါ်ဂျပန်နိုင်ငံအနေနဲ့စိုးရိမ်မှုတွေကြီးထွားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။ထိုင်ဝမ်ကိုလည်းနဲ့ရောင်းချရမှာပါဝင်ပတ်သက်နေတဲ့ Lockheed Martin, Boeing Defense နဲ့ရေတီယွန်ကုမ္ပဏီတွေအပါအဝင် American ကုမ္ပဏီတွေပေါ်တက်ခတ်ရည်ရွယ်မှုတွေပြုလုပ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ကကြေညာလိုက်ပါတယ
်။ဝင်လာဝဲဖို့ကိုကြလိ中央决定采取
မျိုးသားချုပ်စည်းပွားကိုကာကွယ်ဆောင်ရှောက်ဖို့အတွက်အခုလိုလိုအပ်တဲ့ရည်ရွယ်မှုတွေပြုလုပ်ရတာလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသောလီဂျန်းကတရင်းတော်တွင်ကိုပြောပါတယ်။ဘယ်လိုရည်ရွယ်မှုမျိုးလုပ်မယ်ဆိုတော့မသိရပါဘူး။ American နိုင်ငံရဲ့ဝန်ကြီးဌာနကထိုင်ဝမ်ကိုစစ်လက်နက်စနစ်သုံးမျိုးရောင်းချဖို့ပြီးခဲ့တဲ့အပတ်ကအတိအပြည့်ကြေညာထားတာဖြစ်ပါတယ်။ရောင်းချမယ့်လက်နက်တွေတဲ့အာယုံခံကိရိယာတွေဒုံးကျည်တွေနဲ့အမြောက်လက်နက်တွေပါဝါမှာဖြစ်ပြီးစုစုပေါင်း American Dollar 1.8 billion တန်ဖိုးရှိပါတယ်။တရုတ်တို့ကထိုင်ဝမ်ကိုတိကျခွဲထွက်နေတဲ့ပြည်နယ်တစ်ခုဖြစ်သတ်မှတ်ထားပြီးသူတို့အုပ်ချုပ်မှုအောက်ကိုပြန်လည်သွတ်သွင်းမယ်လို့ကြေညာထားတာပါ။လိုအပ်ရင်အင်အားသုံးမယ်လို့လည်းပြောပါတယ်။ဗီယက်နမ်နိုင်ငံကိုဥတီတိုက်ခိုက်လာနေတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းမော်လက်ဖြစ်တဲ့ကနေအကာအကွယ်ပေးနိုင်ဖို့ မြန်မာနိုင်ငံမှာလူပေါင်း 1.3 သန်းလောက်ကိုဘေးလွတ်ရာရှိပြောင်းပြီးဖို့ပြင်ဆင်နေပါတယ်။ဖိလစ်ပိုင်မှာဒီမုန်တိုင်းကြောင့်တင်းလာနေကရည်ကြီးရေရှမ်းတာနဲ့အပြေပြေရာတွေဖြစ်ခဲ့သလိုငါးဖန်သမားအနည်းဆုံးဒရာဇင်လောက်လည်းပျောက်ဆုံးခဲ့ရတာပါ။တင်းလာနေဆော်ပိုင်ကမြန်မာနိုင်ငံလူဆုံးကျုံးကိုတနအီ89မိုင်ကနေမိုင်90ကျော်နှုန်းအထိဖျက်ဆီးတိုက်ခတ်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းမိုလက်ကြောင့်မိုးတဲထန်ခဲ့ပြီးနေရာ900လောက်မှာပြေပြိုခဲ့တယ်လို့နောက်ထပ်နေရာ12ခုမှာလည်းရေကြီးရေရှမ်းတာတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်သဘာဝပတ်ရေးဆိုင်ရာဌာနကပြောပါရယ်ဒီကနေ့မနက်ပိုင်းအောင်ဆုံးရသတင်းတွေကနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
တက်ဆက်စ်ပြည်နယ်ဟာအမေရိကန်ပြည်ထောင်စုမှာဒုတိယအကြီးဆုံးပြည်နယ်ဖြစ်ပြီးတော့Republican အမာခံနယ်မြေဖြစ်ပါတယ်။ဒါပေမဲ့လည်းဒါဟာအခုတော့ပြောင်းလဲနေပြီးဘာကြောင့်အနီရောင်ကနေခရမ်းရောင်အဖြစ်ပြောင်းနေသလဲဆိုတာ Elizabeth Lee သတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကပြောပြပါမယ်။ Texas ပြည်နယ် Crane City တောနယ်မြို့လေးတစ်ခုမှာဝင်းမြူရေးသမားတွေစိုက်ပျိုးရေးသမားတွေဟာ Donald Trump အတွက်အင်အားပြဖို့ပြင်ဆင်နေတာပါ။Tracy Gentry ကသူ့လဲထွန်ဆက်ကြီးကိုမောင်းပါပ
ါ
ဒီဆက်ကြီးကကြာပါပြီ88-80ခုနှစ် model ဖြစ်ပြီးတော့အနှစ်40လောက်ရှိပါပြီဒါပေမဲ့အစ်တလိုပဲသုံးလို့ရပါသေးတယ်လို့ပြောသွားတာပါ Gentry ရဲ့ဘိုးဘေးတွေကပိုလန်ကနေပြောင်းလာတာပါအဲ့ဒီအချိန်ကလေးကလဲရဆိုက်ပြိုးခဲ့တာဖြစ်ပြီးတော့ Trump လိုပဲကိုပိုင်အလုပ်ကိုလှုပ်လာခဲ့တာပ
ါ
Trump ကလွတ်လပ်တဲ့စီးပွားရေးသမားလေးနိုင်ငံရေးသမားမဟုတ်ပါဘူးသူလုံးနေတာတွေကိုသဘောကျပါတယ်လို့ပြောသွားတာပါအဲ့ဒီမျိုးကနေတောင်ဘက်မိုင်230ကျော်အကွာမှာရှိတဲ့မက္ကဆီကိုနယ်စပ်နာက Brownsway မြို့မှာတော့ Joe Biden ကိုထောက်ခံဖို့ဒီမိုကရက်တွေပြင်ဆင်နေပါတယ် Trump သမ္မတတက်တန်းမှာလုံးနေတာတွေကိုသဘောမတူဘူးလို့စပိန်စကားပြောဘိုးဘေးတွေကဆင်းသက်လာတဲ့ David Vandercott ကပြောပါတယ
် Donald Trump is just a very self-centered
Donald Trump ကသူ့အကြောင်းပဲစိတ်ဝင်စားတဲ့သူလေအဲ့ဒါကသိတာပါတယ်ဒါကိုစိတ်ပြတ်နေပါပြီလို့ပြောသွားတာပါRepublican Conservative ဝါဒအတွက်ဆံပြဖြစ်တဲ့ DP နယ်မှာပါတီနှစ်ရပ်စလုံးကသမ္မတရွေးကောက်ပွဲအတွက်အကြိမ်နဲ့မဲဆွဲနေကြပါတယ်။1986ခုနှစ်ဟာ Texas ပြည်နယ်မှာ Democratic သမ္မတလောင်းကိုထောက်ခံခဲ့တဲ့နောက်ဆုံးနှစ်ဖြစ်ပါတယ်။ဒါပေမဲ့လည်းတိုက်ပီရဲ့ဒုတိယအကြီးဆုံးပြည်နယ်မှာအခြေအနေတွေကပြောင်းလဲနေပါပြီလို့ Texas တက္ကသိုလ်ကပေါမောက်ခ Jim Hansen ကပြောပါတယ်
။ This year in 2020 you can
ဒီနှစ် 2020 DP နယ်မှာBiden အတွက်ကတ်တီးလေးနိုင်မဲ့လမ်းကြောင်းကိုတော့မြင်နေပါပြီလို့ပြောသွားတာပါ Texas ပြည်နယ်မှာ Republican အနီရောင်တောနယ်တွေနဲ့ Democratic အပြာရောင်မြို့ကြီးတွေဟာတိတိတတ်တာကွဲပြားတာပါအဲ့နှစ်ခုကြားကဆက်ဆက်နေတဲ့စင်ကြေဘုံရက်ွက်တွေဟာ Texas ပြည်နယ်ရဲ့နိုင်ငံရေးကိုပြောင်းလဲနေတာပါမြို့ကြီးအပြင်ဘက်ကိုရောက်သွားရင် Republican အမာခံနယ်မြေတွေဖြစ်ခဲ့ပေမဲ့လည်းလူဦးရေမြန်မြန်တိုးလာတာစီးပွားရေးဖွံ့ဖြိုးမှုနဲ့ရွှေပြောင်းအခြေချနေထိုင်သူတွေကြောင့်ဒီရက်ွက်တွေဟာခရမ်းရောင်ကိုပြောင်းလဲနေပါတယ်။ဒါပေမဲ့လည်း Texas ပြည်နယ်ဟာ Democrat ပြည်နယ်ဖြစ်လာမယ်မထင်ဘူးလို့ Republican စီတန်းလှည့်လည်ပွဲက Sean O'Brien လို့ Republican တွေကပြောပါတယ
်။ I don't think it's ever
ပြောင်းရောင်တော့ဘယ်တော့မှဖြစ်မယ်မထင်ပါဘူး။ဒါပေမဲ့ခရမ်းရောင်တော့ဖြစ်နိုင်ပါတယ်လို့ပြောသွားတာပါ။ Texas ပြည်နယ်ကအမြင့်စစ်တမ်းပြန်ညှတွေမှာ Trump နဲ့ Biden တို့ဟာတရေကျနေပါတယ်။Republican Party နဲ့ Democratic Party နှစ်ရက်လုံးဟာလူတွေမဲလာပေးအောင်အစွမ်းကုန်ကြိုးစားနေပြီး Texas ပြည်နယ်မှာအပြောင်းအလဲဖြစ်ဖို့လှုံ့ဆော်နေပါတယ်ခင်ဗျာ
။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကိုရက်တာလူတော်တဲ့ American သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲပေးတဲ့ American ပြည်သူပေါင်း58တန်းကျော်ရှိသွားပြီဖြစ်ပြီးအဲ့ဒီထဲမှာမြန်မာနယ်ပွားတွေလည်းပါဝင်ကြသလို November 3ရက်နေ့ရွေးကောက်ပွဲနေ့မှာမဲထဲဖို့ရှိသူတွေဘလို့ပြင်ဆင်နေကြတယ်ဆိုတာတွေနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ COVID-19 ကရောဂါကာလအမေရိကန်ရွေးကောက်ပွဲအတွက်သက်ဆိုင်ရာမဲယုံတွေမှာလူကိုယ်တိုင်သွားပြီးကြိုတင်မဲပေးကြသူအရေးအတွက်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲနဲ့နှိုင်းယှဉ်ရင်အလွန်များကြောင်းအမေရိကန်သတင်းဌာနတွေမှာဖော်ပြခဲ့ကြပါတယ်။ဒါ့အပြင်စာလိုက်ကနေကြိုတင်မဲပေးတဲ့သူတွေလည်းရှိနေပါတယ်။အဲ့ဒီထဲမှာ Ohio ပြည်နယ် Cincinnati မြို့မှာရှိနေတဲ့မြန်မာနယ်ပွားအငိမ့်စားရဲအရာရှိဦးလာမြင့်လည်းပါဝင်ပါတယ
်။ကြိုတင်ပြီးတော့ပေးနိုင်တဲ့ဟိုမဲပေးပါမဲပေးတော့သူကဒီလားနှမျိုးကြီးတော့စာလိုက်ကနေပြန်ပို့လို့လည်းရတယ်လူကိုယ်တိုင်လည်း Board of Election ရုံးမှာသွားပို့လို့ရတယ်ဒါမှမဟုတ် Dropbox ဆိုရှိနေတယ်မှာလည်းစာရိုက်ပေါင်းလို့လည်းထည့်လို့ရပါတယ်အဲကျွန်တော်တို့ကြိုတင်လုပ်လိုက်တယ်ကြိုတင်လုပ်ပြီးတော့ကျွန်တော်ပို့တဲ့မဲဟာရပြီပြရပြီကို track လုပ်လို့လည်းရတော့သူတို့ရလည်းရပြီအားလုံးဘာမှဟိုချွေးတက်မရှိလို့လက်ခံလိုက်ပြီဆိုတာအ အတိအကျရကြပြီပါတ
ယ်ဒီနိုဝင်ဘာ3ရက်ရွေးကောက်ပွဲကကျယောဂါကာလပြင်ဆင်ထားတဲ့အပိုင်းကိုအငယ်ဘယ်လိုတွေ့ရလဲရှင
်စိုးရိမ်သောကတွေတော့ရှိတော့ရှိတာပေါ့လားမဲပေးမဲ့လူတွေအတင်းနဲ့ဒါမဲ့လို့ဒီကျမ်းမာရေးဝိညာဏတို့သက်ဆိုင်ရာအခါရတွေကလည်းအတတ်နိုင်ဆုံးတော့စိတ်ကြလုံးလုံးစွာနဲ့ယောဂါမခုဆက်အောင်ကြိုတင်ပြင်ဆင်မှုတွေလုပ်ထားတာတော့ရှိပြီးသားဆိုတော့အတော်တက်တက်တက်ကြွနေပါတယ်ခင်ဗျာယောဂါကိုကြောက်ရွံ့တဲ့အနေအထားတော့သိတွေ့ပါ
ဆိုတော့ဒီအခုကြိုတင်မဲပေးတဲ့ရေအတွက်ကလည်းအမေရိကန်မှာအခုဆိုရင်ဟို150ကျော်သွားပြီဆိုတဲ့အပိုင်းပေါ့နော်လူတွေဒီကြိုတင်မဲပေးကြတဲ့အနေအထားမှာရောဒီကြိုတင်မဲတွေကစိတ်ချမှုရှိမလားကြိုတင်မဲပေးတဲ့အပေါ်မှာအကဲအမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်ဒီရွေးချက်ပြောင်းပွဲကျင်းပဘုံအဖွဲ့တွေဟိုလောကယုံကြည်ပါတယ်ဘယ်လိုက်ဘူးလောကမရှိနိုင်ဘူးလို့ပဲဖြစ်တယ်အမျိုးမျိုးတော့ပြောကြတာပေါ့နော်စာလိုက်ကပေးတာတွေကြိုတင်မဲပေးတာတွေကမတမာမှုရဖြစ်နိုင်တယ်လို့တော့မဖြစ်ဘူးလို့ထင်ပါတယ
်။အလားတူနယူးယောက်အထက်ပြည်နယ်ဘာဖလိုမြို့ကအသေးစားစီးပွားရေးလုပ်ငန်းရှင်ကိုမင်းနိုင်ကလည်းသူတို့ပြည်နယ်ဘက်မှာကယောဂါကာလာကြားကလူတွေရွေးကောက်ပွဲကိုစိတ်ဝင်စားနဲ့ဆန္ဒမဲကြိုတင်ပေးနေကြတာတွေကိုတွေ့ရတယ်လို့အခုလို VOE ကိုပြောပါတယ်
။သူတွေကတော့စိတ်ဝင်စားနဲ့မဲပေးနေတာတွေတော့စပြီးတော့မဲပေးနေတာတွေရှိတယ်။ဒီကိုဗစ်ကြောင့်ဖြစ်တဲ့အဲ့ပေါ်မှာဆက်သေးဘူးလို့ပြောတော့မယ်လေ။ပြန်ရပြီမဲ့ကြိုတင်မဲပေးတဲ့မဲယုံတွေမှာလူတွေကတန်းစီပြီးပေးနေကြတာလေတွေ့မိတယ်ဆိုတော့အခက်အခဲကြတဲ့အရပဲသူပေးနေကြတာတွေတော့တွေ့မိတယ်ပေါ့နော
်အဲ့ညမှာလေအခုဒီအမေရိကန်မှာမဲပေးတဲ့သူတွေတဲမှာလေဟိုမဲပေးပိုင်ခွင့်လို့ပြောအနေထားရေပေါ့နော်တချို့ဒီအတိုင်းဝိုင်းတွေဟို immigrants တွေနောက်ပြီးတော့ဒီလူမဲအတိုင်းဝိုင်းတွေနောက်ဒီသူတပင်ဒီ homeless တွေပေါ့နော်ဒီ ID မရှိတဲ့သူတွေဒီမဲပေးခွင့်ဆုံးရှုံးနေတယ်ဆိုတော့အနေထားမျိုးတွေပြောဆိုဆွေးနွေးတာတွေလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီဘက်မှာရောလူတွေရဲ့မဲပေးပိုင်ခွင့်အနေထားကိုဘယ်လိုရှိလဲရှင
်ဟုတ်တယ်အဲ့ဒီအခြေအနေတွေကတော့နေရာတိုင်းမှာရှိနေမှာပဲအဲဒါကျွန်တော်နေရာနဲ့ပတ်ဝန်းကျင်မှာဆိုရင်ဟုတ်တယ်လူမဲလက်ဆွေတချို့ဟောဒါကကျွန်တော်လူအလုပ်သဘောရလူအများကြီးနဲ့ဆက်ဆံနေရတယ်ဆိုတော့လူပေါင်းစုံနဲ့တွေ့နေရတယ်အဲ့ဒီမှာတချို့ဟောလူမဲလက်ဆွေတွေတချို့ဆိုရင်ဟောမဲပေးပါပေါ့သူတို့ကတော့ပေးလို့မရဘူးဟုတ်လားအဲ့မှာအံ့ဩတယ်ဟုတ်လားဘာဖြစ်လို့လဲဟောသူပြောဘူးတယ်ဘောနော်သူ crying ဖြစ်ပြီးတော့သူထောင်ချဘူးတယ်အဲ့တော့သူကမဲပေးခွင့်မရှိဘူးထောင်းနေလွတ်လာပြီးလူမျိုးကောင်းကောင်းနေပြီနဲ့သူမဲပေးပိုင်ခွင့်ကိုရုပ်သိမ်းကြီးခံထားရတယ်အဲသူ့လူမျိုးတွေအများကြီးပေါ့ဒီလိုမဲပေးပိုင်ခွင့်ကိုရုပ်သိမ်းကြီးခံရတယ်ငါတို့ကပြစ်မှုနဲ့ထောင်ချဘူးလားဖြစ်တဲ့အတွက်ကြောင့်ငါတို့မဲပေးလို့မရဘူးဆိုတာမျိုးတွေလည်းရှိတယ
်လက်ရှိလူမှုဆန္ဒစစ်တမ်းကောက်ယူချက်တွေအရဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်က Republican သမ္မတလောင်းလက်ရှိသမ္မတ Donald Trump ထဲလူကြိုက်ပုံများနေတယ်လို့ဖော်ပြထားပါတယ်ရှင
်ကျမစုမမရှင်democracy ဖော်ဆောင်မယ်ဆိုတဲ့ NLD ရဲ့သားဆိုရလက်ထက်ရခိုင်ပြည်နယ်တွင်းကတိမ့်ချီတဲ့ရခိုင်ပြည်သူတွေနိုင်ငံသားအခွင့်အရေးဆုံးရှုံးပြီးမဲပေးခွင့်မရတော့မဲ့အခြေအနေဟာပြည်သူတွေအတွက်ကိုစားပြုဆုံးရှုံးရတော့မဲ့အနေအထားဖြစ်နေတယ်လို့ဒေသတွင်း ARG တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီကပြောဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်လုံခြုံရေးနဲ့ကာကွယ်ရေးရှုထောင့်အမြင်နဲ့တပ်မတော်ရဲ့အကြံပြုချက်ပေါ်အခြေခံပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းမြို့နယ်လုံးချို၉မြို့နယ်နဲ့အခြားမြို့နယ်တွေကကျေးရွာအုပ်စုတော်တော်များများမှာရွေးကောက်ပွဲမကျင်းပတော့ဘူးဆိုတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာတိမ့်ချီတဲ့ရခိုင်ဒေသခံပြည်သူတွေရဲ့မဲပေးပိုင်ခွင့်အခြေခံနိုင်ငံသားအခွင့်အရေးဆုံးရှုံးသွားတော့မယ့်အခြေကိုစိုက်သွားတယ်လို့ရခိုင်မျိုးသားပါတီ AFP ရဲ့ပြောခွင့်ရဒေါ်အေးနုစိန်ကဝေဖန်ပြောဆိုလိုက်ပါတယ်
လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်ဘူးဆိုတာကိုပြသရရောက်ဘာလို့လဲဆိုတော့မင်းဆန္ဒပေးပိုင်ခွင့်ရှိသူတွေရဲ့ဆန္ဒအပြည့်အဝကိုမပေါ်ဆောင်နိုင်တဲ့နော်ဆက်တော်အခင်းကျင်းတစ်ခုပေါ်ပေါက်လာလိမ့်မယ်အဲ့ဒီအနေအထားဟာမျှတမှုမရှိတဲ့ရွေးကောက်ပွဲရဲ့ရာလက်ဖြစ်တယ်လို့ပြောရပါမယ်ဒီ2020ရွေးကောက်ပွဲကိုဖြတ်တန်းမယ်လို့စီစဉ်ကြတဲ့ကောင်တစ်ချိန်ချင်းမှာဒီလိုအနေအထားမျိုးကိုကြုံလာနိုင်ရဲ့ဆိုတော့ကျူတင်ခံမှန်းပြီးတော့ညွန်မှန်းထားတာရှိပါတယ်အခုလည်းပဲညွန်မှန်းထားတာထက်ပိုတဲ့ညွနေတွေကြီးတော့ရက်ွက်တွေပါပါသွားတယ်ဆိုတော့လေတကယ်တော့အခုမှပဲလုံလုံရင်းကိုအကြောင်းပြပြီးတော့ရွေးကောက်ပွဲမလုပ်ဘူးဆိုရင်ပလဲဝလိုတိုက်ပွဲအကြီးကြီးဖြစ်နေတဲ့နေရာနဲ့အတန်ပလန်ပါတစ်ခုမှမထွက်တဲ့ပေါက်တော်လိုနေရာမျိုးတွေကိုလုံလုံရရပယ်လိုက်တဲ့ကိစ္စတွေနောက်စစ်တွေမှာအဲ့ဒီဂျမ်ဘော်ကျွန်းဝါဘူဆိုတာဟာနပခတိုင်းတိုင်းခုရဲ့အိမ်နောက်ဘက်ကနော်ကဲ့ရဲ့ကြီးရှိနေတယ်ကြီးရွာဆိုတော့အနာရအစိုးရရဲ့ပါတီဖြစ်တဲ့ MLD
နိုင်ရှင်မရှိဘူးလို့ဒီမဲဆွဲစည်းရုံးရဲ့ကာလနဲ့တလောက်ခွဲအတွင်းမှာပညာလိုက်တယ်ဆိုတာမျိုးကျွန်တော်တို့တုံးသက်ပြီးတော့ပြောပါတယ်။စီးပြည်ပခတဲ့ကိုဗစ်-19ရောဂါပိုးတန်ပါဝင်တဘာဝဘေးရန်ကိုပါရင်ဆိုင်နေရတဲ့တင်းချီတဲ့ရခိုင်ဒေသခံတွေရဲ့နိုင်ငံသားခွင့်ရမဲပေးခွင့်ဆုံးရှုံးရတော့မယ့်အနေထားဟာ
ဒီမိုကရေစီအနှစ်သာရတဲ့ပြတ်သွားအောင်ဒီရွေးကောက်ပွဲဆိုတာကနိုင်ငံသားတိုင်းအဲ့ဒီနေ့အဲ့ဒီရက်တွေမှာကျွန်တော်တို့အကုန်လုံးတန်းတူညီမျှကျွန်တော်တို့အခွင့်အရေးရကြမယ်နေ့မှာပေးလိုက်တဲ့ခါကျတော့ဘိုးအစိုးရကဒီပြည်သူ့အစိုးရကဥပိ္ပခပြုထားတယ်ဆိုတဲ့ခံစားမှုတွေပို့ပြီးခိုင်မှာပေါ့စီ
ခိုင်ပြည်နယ်တွင်းမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိလို့ကြေညာခံရတဲ့မြို့နယ်တွေကတော့ပေါတော်၊ပုံနှံကျွန်း၊ရတိတော်၊ပူတီတော်၊မောင်တော်၊ကြောက်တော်၊မင်းပြား၊မြေပုံ၊မြောင်မြို့နယ်စတဲ့မြို့နယ်ပေါင်း၉မြို့နယ်စလုံးနဲ့ကြောက်ဖြူ၊အမ်၁၁တောင်ကုန်းမြို့နယ်တွေကရက်ွက်ကျေးရွာအုပ်စုအလိုက်အသေးစိတ်အညီအစင်းတွေကိုရွေးကောက်ပွဲကော်မရှင်ဘက်ကအောက်တိုဘာလ၁၆ရက်နေ့ကနိုင်
ွန်ကြီးကပြောခဲ့တဲ့အပေါ်ဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စိုးကအခုလိုဆက်ရှင်းပြပါတယ
်။ဒါတော့ဒီတိုင်းတုံးပါဗျာ။ဒီကသုံးပြီးတော့ရေးလို့ကိုကျွန်တော်ကဒူနာပေါ့နော်။တောက်ချောက်ပြီးရဲ့အပိုင်းတွေကိုပြန်ပြီးတော့ဆောင်ရွက်စီစဉ်တာပေါ့ကြာတယ်။ဒီဘက်ကကျွန်တော်တို့ဒီ NCD နဲ့ပတ်သက်တဲ့အပိုင်းတွေပေါ့နော်။ဒီ COVID negative တွေပေါ့။ဒါတွေတော့များလဲကုလာနိုင်တယ်။အဲတော့ဒီဘက်ကဒီသုံးပြီးကစစ်ဆန်နဲ့ပေးနေတယ်ပေါ့နော်။ဒီ primary care ပေါ့ဒီနေရာကနေTB စစ်ဆန်နေသုံးပြီးကစေဝင်ပေးနေတယ်ပေါ့နော်။ဒါရီတန်နေရှင်တန်လာနေကြကျွန်တော်တို့ဒီစေဝင်မှာကြည့်ရကျွန်တော်တို့ developer တန်းတော့ covid ကို communicable non communicable ထားနေရအောင်ရတယ်။အများကြီးတက်တာတော့ပါဝင်တယ်နော်။ဒီနေ့တနိုင်နေဒီနေ့နေတွားယူသွားခြင်းပေါ့နော်။ covid ရချင်းကိုကျန်သွားနိုင်တယ်ပေါ့။
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာ covid ရှိမရှိအမြန်စစ်ဖို့လိုလာတာပေါ့ဆရာနော် public က
ဟုတ်ပြရမှာပေါ့။ညာကျွန်တော်ကဒီ rapid test kit ကတော့သုံးလို့ရတယ်။ဒီ rapid test kit သုံးရလို့ positive နော်။ပုံလေးကဆေးရုံနေကျွန်တော်တို့ဘက်ကိုပြန်ပေးမလားအဲပုံလေးကတွေဘက်က RDA နဲ့ဖြစ်ပြီးတော့အများကြီးဆွဲလာနိုင်တယ်ဒီမှာလုပ်ကိုကျွန်တော်တို့ဘက်ကထားနိုင်မှာပေါ့နော်ဒါဆိုဒါမှမဟုတ်ဘူးဆိုရင်ပုံလေးကဆေးရုံနေဘက်ကဒီမှာလေဒီဆေးရုံကြီးရရှိတယ်ဒီမှာ900လောက်ဒီစာမျိုးဆေးရုံကြီးရရှိတယ်အဲဒီလိုဆေးရုံကြီးရနေပြီးတော့ပြန်ပြီးတဲ့အခါကျတော့တို့ဆေးရုံတွေပေါ့နော်ဒီကနေ့တဲ့ hospital ရှိသူတက်မှတ်ပြီးတော့အဲဒီမှာတို့ covid နေတာလေကျွန်တော်ပုံလေးကသိအောင်အချိန်နဲ့ပေါ့နော်။ဆော်ရလို့တဲ့အနေနဲ့ခါမလာပါဘ
ူး။ဟုတ်ကဲ့ဆရာဒါတော့အမြန်စစ်လို့ပိုးတွေးခဲ့ရင်ပေါ့နော်။တကယ်လို့များပိုးမတွေးခဲ့ရင်ရောဆရာဒီအမြန်စစ်တဲ့ဤကအားနည်းချက်တစ်စုံတည်းအရ။အ
ဲ့တော့ ID name စစ်နေတယ်ဆိုရင်လွတ်နိုင်တဲ့ခါလေးရှိတယ်ပေါ့နော်။လက္ခဏာမပြပြီးဆိုင်ရဲ့လက္ခဏာပြပြီး၆ရက်ဆိုတဲ့ဟာကခုန ID negative ဖြစ်နေတယ်ဆိုတာပြီးလာတဲ့လက္ခဏာတွေရှိနေတယ်တိကျတာတွေပေါ့နော်။အဲ့ဒါကြောင့် confirmation test လုပ်တာပေါ့။အော်ဒီနေရာနဲ့ PCR တောင်းရမယ့်ဟာကြီးရှိတာဟုတ်တယ်။အော် PCR တောင်းရမယ်ဆိုရင်ဒါကျွန်တော်တို့ဒီ NHS အနေနဲ့လည်းဒီ PCR တွေကိုတောက်ချောက်ဖြစ်နိုင်တာ။ဒါမှမဟုတ်ဒီပုံလေးက system ထဲမှာရှိတဲ့ရခွဲတဲ့ပေါ့နော်။ဒါအပြင်မှာဒီ professional တစ်ခွဲကအကြီးကြီးသူဖွင့်ထားရှိရဲ။အဲ့ဒီနေရာမျိုးတွေမှာ PCR အသုံးပြုရခါကျတော့ application ပေါ့နော်။ဒီ virtual application, antigen application တို့လို့သူတို့ကဒါမျိုးတွေ confirmatory test တွေထုတ်နိုင်တာပေါ့နော်။အော် confirmatory test ထုတ်ပြီးတဲ့ဒီနာကိုလည်းခုနပြောရဲပေါ့နော်။ဒီကနေ ICU လို့ ICU လို့ service တွေထိုးလာရေပေါ့နော်။ဒါကသူတို့ရဲ့ design ရဲ့ policy တွေမှာထားနိုင်တာပေါ့။ဒါကြီးကကျွန်တော်ပုံမှန်ကကျွန်မရေဖွဲ့ဒီနေ့ရှိရမှာရှိရဲ။ကျွန်တော်ကအဲ့ဒါကြီးဒီမှတ်ရလာရင်ဘယ်လိုပူပေါင်းဆောင်ရွက်မယ်ဆိုတော့အတူတူပြည်ကကျွန်တော်အကြီးအကျယ်ရှိလို့ရတယ်။ဘာပုံလေးကတော့ဝန်ဆောင်ကားတို့ပြေဖို့လိုအပ်ချင်မှာဟုတ်တခါကျတော့ဒူနာရီဘက်ကတက်ကကြီးမဲ့မှုပေါ့နော်။ဒါရင်လည်းရဖို့လိုတယ်။သူ့အစီအဝါတော့တက်နိုင်များတော့အကုန်လုံးပေါ့နော်။ကိုဗစ်ဒူနာရီပုံပြီးပဲပေါ့နော်။အဲတော့ဒါလည်းလည်းတစ်ဆက်ကဒီ barrier address အရာပေါ့နော်။ business area ခုနစဉ်းစားမယ်အတိုင်းအများကြီးပေါ့နော်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုပုံလေးကဆေးဥနေဘက်ကဒီကိုဗစ်နဲ့ပတ်သက်ပြီးလက်ခံဆောင်ရွက်ပေးလာနိုင်ရင်အစိုးရဆေးဥနေဘက်မှာဝင်ပြတာကိုသက်သာစေတာဖြင့်အခြားရောဘယ်လိုအကျိုးရှိနိုင်လဲဆရာ
။ ICD ဒူနာရီအများကြီးတောင်းဆောင်မှုပေးနိုင်တယ်ဆိုရင် ICD ဒူနာရီကဒီကဲကောင်းကောင်းရမယ်။သူရဲ့ဒီစိတ်ချစီပေါ့နော်။ဒါကိုထိန်းထားနိုင်တယ်ဆိုရင်ကိုဗစ်တကယ်လို့ပုံရဲတော့မှာဒီနာရီကဒီကောင်းတဲ့မချခံနိုင်ရရှိပါပါနော်။ အဲဒါမျိုးတွေရတယ်ကျွန်တော်ဒီနှုတ်ကြဆင်းပြီးချက်ချင်းမှာအရေးကြီးရတာပေါ့နော်အဲကျွန်တော်နေတော့အခုရင်ပင်ဆယ်တော့ဖြစ်တယ်ဒါပေမဲ့ဒီဟာကိုအလုံးလုံးဆိုင်နေလက်ကနေကျွန်တော်ပေါ့ modest open ပြီးတော့ဒါလေးကတော့ကျွန်တော်အခုပြီးရပါတော့ဒီ pandemic disease ရဲ့ transmission ဆို effectivity နဲ့ virulence ပေါ့ဒါကိုလည်းကျွန်တော် short တော့လို့မရ
ဟုတ်ကဲ့ဆရာအဲ့တော့မူအားဖြင့်တော့ public ဆေးရုံတွေကိုဒီ covid စစ်ခွင့်ပြုလိုက်ပြီးဒါပေမဲ့ NDA ကိအောင်နဲ့နောက်ဆရာအရင်ကပြောခဲ့တဲ့ဒီသစ်ပြီးပိုးတွေ့တဲ့ဇူနာတွေနဲ့နောက် contact တွေပါလို့လာမှာပေါ့ဆရာနော်သူတို့ကိုဘယ်လိုဆက်လုံမဲ့ကိစ္စဒီလုပ်ငန်းစီတစ်ခုလုံးအသေးစိတ်ကိုပြင်ဆင်နေရတဲ့အခါကျတော့အချိန်ကာလအဖြစ်ရောဆရာဘယ်လောက်
ဟုတ်တင့်တိုင်းကိုစပြီးတော့အဲ့ဒါဆက်ရမယ့်ကိစ္စပေါ့ဆရာစစ်ပြီးရတယ်နောက်ကသုံးအောင်လိုက်နေအဲ့လိုမလိုက်နိုင်နေတယ်တော့စစ်တဲ့ဟာမလွယ်ဘူးဆရာဒါပေမဲ့ပြမပါဗျာကြာကြင်းမှာဒီဟာဒီလည်းသွားပါပါဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မှာ
မင်္ဂလာပါရှင်။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်တောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ဒီမှာအင်ဂျင်နိုင်ပါ။မြန်မာကရခိုင်လက်နက်ကိုင်ဖွဲ့ရဲ့ရွေးကောက်ပွဲဆန့်ကျင်ရေးဤပြူဟာများအချိန်ညစ်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာ David Scott Mathiasen ရေးသားထားတဲ့ဆောင်းပါးကိုတောက်နှုတ်တင်ပြကြပါမယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအစိုးရဝါဒအချိန်မြင့်တက်လာရမှာမကြသေးခင်ရက်ပိုင်းတွေကအာဏာရ NLD ပါတီကိုယ်စားလှယ်လောင်း3ကိုပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်ခဲ့တဲ့လုပ်ရက်ကတာတကပြနေတယ်လို့ဆိုပါရယ်အောက်တိုဘာလ14ရက်နေ့ကတောင်ကုန်းမဲဆန္ဒနယ်မြေကဝင်ရောက်ရှင်ပြိုင်မဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးမေအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်နီနီမေမြင့်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့တက်ဆိုင်ရာနယ်မြေမှာမဲဆယ်စည်းဝေးဆင်းနေခြင်းရံမြဲကျွန်းဘက်ကိုဆက်လီနဲ့ပြန်ပေးဆွဲခံခဲ့ရတာဖြစ်ပါတယ်။ NLD ကိုယ်စားလှယ်လောင်းတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းရင်းနဲ့ပတ်သက်လို့ AA လက်နက်ကိုင်အဖွဲ့ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ ULA ရခိုင်အမျိုးသားအဖွဲ့ချုပ်ကထုတ်ပြန်တဲ့ရှင်းလျားတဲ့ကြေညာချက်မှာရခိုင်ပြည်သူလူထုနဲ့ရခိုင်တော်လှန်ရေးအကျိုးကိုရှေ့ရှုပြီးရိုးသားမှုမရှိတဲ့ NLD အဖွဲ့ဝင်3ဦးကိုမလွဲမရှောင်သာပဲခေါ်ဆောင်ခဲ့ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။သူတို့3ဦးကိုစစ်ဆေးမေးမြန်းဖို့ခေါ်ယူထားတာဖြစ်ပြီးအချိန်နည်းလိုအပ်ချက်အရကာလတစ်ခုအထိထိမ့်သိမ်းစစ်ဆေးသွားမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်း AA ရခိုင်တပ်ဖွဲ့ဟာသူတို့ရဲ့ပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်မှုတွေကိုစစ်နည်းဗျူဟာအဖြစ်တင်းတင်းကြပ်ကြပ်အသုံးချခဲ့တယ်လို့ဆိုပါတယ်။အခုဖမ်းဆီးခဲ့တဲ့ဖြစ်ရာဆိုရင်လေရွေးကောက်ပွဲမလုပ်နိုင်တဲ့နေရာတွေနဲ့ပတ်သက်လို့တည်ထောင်စုရွေးကောက်ပွဲကော်မရှင်ကမချေညာခင်နှစ်ရက်အလိုမှာဖြစ်ပါတယ်။အခုလို AA ဖွဲ့ရဲ့ဖမ်းဆီးခေါ်ဆောင်မှုတွေဟာပြည်ရင်းစစ်မှာလက်နက်ကင်တပုံတွေကျင့်သုံးလေးရှိတဲ့နီးလန်းတွေကိုအမျှော်မြင်ရှိရှိထည့်သွင်းမစင်စားပဲလစ်လျူပြူတဲ့ရလက်ဖြစ်တယ်လို့ဆိုပါတယ်။အေအဖွဲ့ဟာသူတို့ရဲ့ဖမ်းဆီးခေါ်ဆောင်တဲ့နီးဗျူဟာကိုအရင်ကအရက်သားတွေနဲ့နိုင်ငံသားတွေကိုပြစ်မှတ်ထားခဲ့ပြီးအခုတော့အစိုးရနဲ့အစိုးရလူလားထောက်ခံသူတွေကိုပြစ်မှတ်ထားလာခဲ့တယ်လို့ဆိုပါရယ်။နောက်ပြောင်းလဲကတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့အကြမ်းဖက်မှုတွေကိုရှောင်ကျဉ်ပြီးရွေးကောက်ပွဲမှာပါဝင်မဲ့ပုဂ္ဂိုလ်တဦးချင်းစီနဲ့ပါတီတွေကိုပြစ်မှတ်ထားလာတာဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါရရှင်။
ဒီ American Time ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီမနက်ကမှရွေးကောက်ပွဲတွေကျင်းပဖို့သတင်းပတ်အနည်းငယ်ပဲလိုလိုတဲ့အချိန်မှာပဲပထမဆုံးအချိန်မဲပေးခွင့်ရမယ့်လူငယ်တွေကြားမျှော်လင့်ချက်တွေစိုးရိမ်စိတ်တွေနဲ့ရှိုးထွေးနေတာကိုတွေ့ရပါတယ်။ကဲယောဂာနဲ့ကြုံနေရချိန်မှာပဲရွေးကောက်ပွဲကျင်းပဖို့အခြေအနေမပေးဘူးဆိုပြီးပယ်ဖျက်လိုက်တာတွေလည်းရှိနေတာကြောင့်လူငယ်မဲဆန္ဒရှင်တွေကြားသဘောထားတွေအမျိုးမျိုးရှိနေကြတာပါရွေးကောက်ပွဲပေါ်ပထမဆုံးမဲပေးခွင့်ရမယ့်လူငယ်တွေရဲ့သဘောထားအမြင်တွေကိုတော့ဒီတစ်ပတ်သတင်းထောက်မှတ်စုအစီအစဉ်မှာကျွန်မအိန္ဒနာထွန်းကပြောပြပါမယ်ကဲယောဂာကာလကျင်းပမဲ့ရွေးကောက်ပွဲနီးလာတာနဲ့အမျှပထမဆုံးအချိန်မဲပေးခွင့်ကိုအသုံးချဖို့လူငယ်တွေကြားစိတ်အားထက်သန်နေကြသလိုမကြီးမရအခြေအနေတွေအပေါ်စိတ်ပြက်လက်ပြက်ဖြစ်နေသူတွေလည်းရှိနေပါတယ် ကျွေးကောက်ပွဲမှာကိုနှစ်သက်ရာကိုယ်စားလှယ်ကိုကိုယ်တိုင်ရွေးချယ်ခွင့်ရမယ့်အခွင့်အရေးကိုပထမဆုံးအကြိမ်အသုံးချရမှာဖြစ်တာကြောင့်မဖြစ်မနေမဲပေးမယ်လို့ပြောလဲသူကတော့ပြင်မနာမျိုးတွေကကိုဆိုတီဟာပါ
ဒီစက်ပြီးတော့ကျွန်တော်တို့ဘာညာဟိုအတူတက်မှုဖြစ်လာနိုင်မယ်ကျွန်တော်ဘွားတော့ကျွန်တော်ဘွားမှုဟိုနိုင်ငံအတွက်ပေါ့နော်နိုင်ငံမှုတိုးတက်မှုအဲတားနိုင်ငံနေနဲ့ပြင်လိုက်ရင်ကျွန်တော်နိုင်ငံအဖွဲ့ဘက်ကဟိုပြုတိုးတက်လာအောင်တော့ဟိုပြီးတော့တိုးတက်လာအောင်လုပ်နိုင်မယ်ကျွန်တော်ယုံကြည်ရပြကျွန်တော်အားကြောင့်ကျွန်တော်ဒီမဲတမဲကတော့နိုင်ငံသားတယောက်အနေနဲ့တော့အဲမဲတမဲအနေနဲ့ င်လာတော့ဘောအတွက်လဲလဲဟိုဘောတော့တော့ကသူချစဉ်းစားပြီးတော့ပြီးတင်တယ်ပေါ့။ဆာပိုင်းညီမတို့ရောပညာကြီးရောလောပိုင်ဆောင်တဲ့နေအားလုံးအတွက်ကြားရသွားဖို့အတွက်လဲဆောင်ပါရဲ့ဟုတ်ကြီးပေါ့။ဒါကြောင့်လဲဟိုသူချလေးစဉ်းစားလေးဖြစ်ပါတယ်။
လာမယ့်ယူကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ပြည်ထောင်စုယူကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးအသက်16နှစ်ပြည့်လို့ပထမဆုံးမဲပေးခွင့်ရှိသူအရေအတွက်က5တန်းကျော်ရှိပါတယ်။ဒါပေမဲ့လည်းတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတချို့မှာလွတ်လပ်မြတ်တဲ့အခြေအနေတွေမရှိတာကြောင့်မဲဆန္ဒရှင်တန်းကျော်မဲပေးခွင့်မရမဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာပါ။လက်နက်ကင်ပဋိပက္ခတွေကြောင့်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေအောက်မှာယူကောက်ပွဲကျင်းပမယ့်အစီအစဉ်ကိုဖျက်သိမ်းထားရတဲ့ရခိုင်ပြည်နယ်အမ်းမြုံနယ်ကမှစိုးစံတာလေးကတော့ပထမဆုံးအကြိမ်မဲပေးနိုင်မယ့်အခွင့်အရေးဆုံးရှုံးရမှာဖြစ်တဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေပါတယ်
။ဆက်ဆိုင်ဗုဒ္ဓတရားအနေနဲ့မပြောချင်လဲဆိုတော့ဒီပေါ့နော်အဲမိန်းလာဆောင်ရွက်နေ့လက်ချက်မဲ့ဒီရွေးချယ်ရေးဆောင်ရွက်သူတို့ကတိတ်ဆုံးတော့သူခံစားရတယ်ဘာလို့လဲဆိုတော့သူတို့ကတိတ်ဆုံးတော့ဆိုတော့ကိုယ်ကမုန်းဆုံးမဝါနဲ့ပဲကျန်ခဲ့ရမလို့လို့ကိုကအပြုတ်ပါနဲ့ပဲပြစ်ဖြစ်ရမလို့အဲ့လိုမျိုးဖြစ်တော့ခံစားရတယ်အခုကမဲပေးမဲ့ရေးကလည်းရွေးပြီးပြီကိုနာမည်ကလည်းမဲဆင်းမှာပါပြီးတော့ပြီကိုရဲ့မဲပေးမဲ့အခွင့်အရေးကိုလည်းကိုကအသုံးချမယ်လို့စိတ်ကူးပြီးပြီအဲ့အချိန်မှပဲမဲရမပေးရတော့ဆိုတော့ကိုရဲ့ညှော်လေးချက်တွေအိမ်မက်တွေကြောက်ဆုံးသွားလို့ခံစားရတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာအခုဆိုရင်မြို့နယ်၄ခုမှာပဲရွေးကောက်ပွဲကိုအပြည့်အဝကျင်းပနိုင်တော့မှာပါရွေးကောက်ပွဲကျင်းပခွင့်ရမယ့်ရခိုင်ပြည်နယ်မန်အောင်မြို့နယ်ကကိုခန့်ဝေလင်းကတော့ပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တယောက်အနေနဲ့လာမယ့်ရွေးကောက်ပွဲကနေအပြောင်းအလဲတွေထွက်ပေါ်လာဖို့လည်းမျှော်လင့်နေပါတယ်
။ပထမဆုံးမဲပေးမယ့်လူတယောက်အနေနဲ့စံစားချက်ကတော့ကျွန်တော်တို့လာမယ့်2020ရွေးကောက်ပွဲမှာစစ်မှန်တဲ့ဆုရတရားကိုလိုချင်တယ်။ပြည်သူတွေအတွက်ကြည့်ရဆုရတရားကိုလိုချင်တယ်။ကျွန်တော်တို့အထူးသဖြင့်တိုင်းသားဒေသတွေကိုကြည့်ရဆုရတရားကိုလိုချင်တယ်။ပြီးတော့ဘာကြောင့်မဲပေးရလဲဆိုတော့ကျွန်တော်ပြောတဲ့အတိုင်းပဲအကြောင်းလေးတစ်ခုလိုချင်တာကျွန်တော်တို့ကကျွန်တော်တို့တိုင်းသားတွေကတကယ်ကြောင်းနေမှုလိုချင်တာကျွန်တော်တို့ခုနှစ်တည်းအများကြီးဆက်တန်းလာရပြီကျွန်တော်တို့တိုင်းသားတွေပေါ့မတရားမှုရယ်ခိနေမှုရယ်အနိုင်ကျင့်မှုရယ်တရားမျှတမှုရှိတာလည်းအများကြီးခံရပြီအဲဒါကြောင့်ဒီ2020ရွေးကောက်ပွဲမှာကျွန်တော်တို့တိုင်းသားတွေအနေနဲ့တောင်းမွန်တဲ့ဆုရတရားပြည်သူတွေကိုကြည့်ရဆုရတရားတိုင်းသားတွေကိုကြည့်ရဆုရတရားကိုလိုချင်လို့မဲ့ပေးရလို့ကျွန်တော်ကတော့ဖြစ်နေတယ်
ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေဆက်လက်ကန့်သတ်ထားရတဲ့အချိန်မှာကျင်းပမဲ့ရွေးကောက်ပွဲဖြစ်တာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲတာဝန်ရှိသူတွေကတော့ကတ်ရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာအန္တရာယ်ကင်းကင်းမဲပေးနိုင်အောင်ပြင်ဆင်နေတယ်လို့ပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကြောင်းတက်နေတဲ့ကိုကျော်ဆန်းဟင်းကတော့ကတ်ရောဂါကြောင့်ကျောင်းတွေနားထားရလို့မြန်မာနိုင်ငံကိုပြန်ရောက်နေတော့ကြုံရတဲ့ရွေးကောက်ပွဲမှာရောဂါကူးစက်မဲ့အန္တရာယ်ကိုစိုးရိမ်နေမဲ့လည်းမဲပေးဖို့စိတ်အားထက်သန်နေပါတယ်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူက38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကက်ရောဂါကာလအသွာလာကန့်သတ်ထားတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာထိခိုက်နိုင်တယ်လို့ခန့်မှန်းနေကြသလိုပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တွေမဲပေးခွင့်ဆုံးရှုံးမှာရွေးကောက်ပွဲမှာပထမဆုံးအကြိမ်ရှင်ပြိုင်ကြမယ့်လူငယ်တွေအခွင့်အရေးထိခိုက်မှာစိုးရိမ်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအကဲခတ်တွေကသတိပေးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာတင်ပြလိုက်ရပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။မင်္ဂလာပါတော့ရှင်များရှင်ကျွန်မတင်ကီထိုက်ပါ
ရှိပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့ကပ်ဘေးကာလအတွင်းလုပ်ငန်းရှင်အတော်များများကလူမှုကွန်ရက် Facebook ပေါ်ကနေဓာတ်ရိုက်လွှင့်ရောင်းချမှုလိုမျိုးဈေးကွက်ထိုးပေါက်လာတာကိုခက်မြန်မြန်ပြောင်းလဲလာနေကြပါတယ်။ဒီအပြောင်းလဲကကပ်ဘေးအလွန်စီးပွားရေးလုပ်ငန်းအခင်းအကျင်းတွေအထိပြောင်းလဲသွားနိုင်ပါပြီလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်။ကပ်ဘေးကာလအတွင်း Facebook လူမှုကွန်ရက်သုံးပြီးဓာတ်ရိုက်လွှင့်ရောင်းချနေကြတဲ့အထက်မှာတိတ်ညာနဲ့ထောင်နဲ့ချီအရောင်းဝယ်ဖြစ်တယ်လို့ဆိုကြတဲ့ငွေပိုမှဝယ်စားလေရှိတဲ့လက်ဝယ်ရတနာဈေးကွက်ကအတော်လေးထင်သာမြင်သာဖြစ်လာပါတယ်
။ကျန်းမြသဘောဖြင့်ပြောမယ်ဆိုလို့ရှိရင်တော့အခုကရတနာလုပ်ငန်းကောင်းတယ်ဆိုရင်ဒါစီးပွားရေးလုပ်ငန်းကမှပြီးမှအဆင်ပြေတယ်လို့ပြောလို့ရတယ်ပေါ့နော်။တခြားလုပ်ငန်းတွေလည်းကောင်းနေလို့ဒါရတနာဝယ်နိုင်တာပေါ့နော်။အဲ့ဒီသဘောကိုလည်းဟိုတွက်ဆလို့လည်းရပါတယ်ရှင့်။
မန္တလေးအခြေဆိုင်ဒဇင်ပန်းဆင်ရွှေရတနာဆိုင်ရှင်ဒေါ်စုမွန်တို့ပါသူကတော့ Facebook ကနေလက်ဝတ်ရတနာတွေစာရောင်းတာသတင်းနှစ်ပတ်လောက်ပဲရှိသေးပေမဲ့ဆိုင်ဖွင့်တဲ့အချိန်တုန်းကထက်တောင်မှအရေးအတွက်အဖြစ်အရောင်းသွက်တယ်လို့ပြောပါတယ
်ကျမတို့ရောင်းတဲ့ပစ္စည်းတွေဆိုလို့ရှိရင်အခု200 300ပတ်ဝန်းကျင်လောက်ကိုရောက်သွားပြီပေါ့နော်ဒီနှစ်ပတ်အတွင်းမှာပဲဒီလအတွင်းမှာပဲကျမတို့ပစ္စည်းအခု200 300လောက်ထိရောင်းနေရပါတယ်နောက်တစ်ခုကဒီလိုမျိုးတောင်းကနန်းလေးတွေပဲအရင်ရောင်းတဲ့ခါမှာကျမတို့မှာအမြက်အားဖြင့်တော့နည်းပါတယ်ဒါပေမဲ့အမြဲတမ်းအလုပ်ဖြစ်နေတော့ကိုယ့်ရဲ့ပရင်းစရာတွေကိုအလုပ်ပေးနိုင်တယ်နောက်တစ်ခုကကိုယ့်ရဲ့ကြောက်သွေးစရာတွေအလုပ်ရတယ်ကိုယ့်စီကိုအမြဲတမ်းသွေးနေတဲ့ကြောက်ဟိုရောင်းဝယ်လုပ်တဲ့ကလေးတွေလူငယ်တွေအလုပ်ရတယ်
Facebook မှာနိုင်ငံကျော်ရုပ်ရှင်မင်းသမီးအကယ်ဒမီထက်ထမိုးဦးရဲ့လက်ဝတ်ရတနာတင်ဆက်ရောင်းချမှုဟာဆိုရင်လေကျောင်းမြတ်ရတနာလုပ်ငန်းကြီးတစ်ခုလုံးအတွက်အကျိုးရှိစေတာလို့ဒေါ်စုမွန်တိုးကရှုမြင်ပါတယ်။ကျောင်းမြတ်ရတနာလုပ်ငန်းမှာအရောင်းအဝယ်တက်လာတာကြောင့်လုပ်ငန်းနယ်ပယ်တဲ့ကလူတွေအတွက်လည်းကပ်ဘေးကာလအတွင်းအလုပ်အကိုင်တွေရစေတာဖြစ်ပါတယ်။လဝရတနာလုပ်ငန်းကဏ္ဍတစ်ခုတည်းတည်းမဟုတ်ပါဘူးစားတောက်ကုန်လုပ်ငန်းတွေအချက်အပြုတ်လက်ရာအကောင့်တွေရဲ့တပိုင်းတစ်နိုင်ချက်ပြုတ်ရောင်းချမှုတွေဟာလဲ Facebook ပေါ်မှာခက်စိတ်စိတ်တွေ့လာရပါတယ်ကပ်ဘေးမတိုင်ခင်ကတည်းက Facebook လူမှုကွန်ရက်မှာလက်လီရောင်းချသူတွေရှိခဲ့ပါတယ်အခုကပ်ဘေးကာလမှာပုံမှန်အပြင်ထွက်သွားလာလို့မရတဲ့မသင့်တော်တဲ့အခြေအနေမျိုးမှာမြန်မာလူလူချာအတွင်းကျယ်ဆုံးသုံးတဲ့လူမှုကွန်ရက် Facebook ပေါ်ကစံတရောင်းချမှုတွေကနေဈေးကွက်ကပို့ပြီးတော့ကျေပြန့်လာပါတယ်။ဒေါ်စုမွန်တိုးကအခုလိုဆက်ပြောပါတယ်
။ပရင်းစရာတယောက်ကိုမီကရိုမီတာစု3ယောက်နဲ့ဆုံးရှိရပေါ့နော်။ပရင်းစရာတယောက်ကိုမီကရိုမီတာစု3ယောက်ရှိရဆိုကျမနဲ့လက်တွဲပြီးတော့အလုံးလုံးနေတဲ့ပရင်းစရာ6ယောက်လောက်ရှိတယ်။သူတို့ရဲ့နောက်မှာမီကရိုမီတာစုဟိုအယောက်20လောက်ရှိတယ်။ဒါဒီကျမရောင်းရတယ်ဆိုရင်သူတို့အယောက်20ပြည့်လဲတာပေါ့နော်။နောက်တစ်ခုကတော့ကြောက်သေးပေါ့။အထက်ထဲမှာထည့်တဲ့ကြောက်သေးကလည်းကျမတို့မူးပုတ်မှာကြောက်သွေးတဲ့သူတွေအဆင်ပြေတယ်။ကြောက်သွေးတဲ့သူတွေအဆင်ပြေတယ်ကြောက်ရောင်းတဲ့ပွဲစားတွေအဆင်ပြေတယ်ကြောက်ရောင်းတဲ့ကုန်သေးတွေအဆင်ပြေတယ်ပိုင်ရှင်တွေအဆင်ပြေတယ်ဝယ်ရတဲ့သူတွေအဆင်ပြေတယ်ပေါ့နော်အခုအမပြောသလိုမျိုးပေါ့ internet facebook media မှာဟိုထက်ထမိုးဦးတို့အလိုမျိုး live တွင်ပြီးတော့ရောင်းတဲ့အခါမှာမင်းသမီးသူရောင်းတဲ့စိုင်းတွေအလုပ်ဖြစ်ရုံနဲ့မကအောင်တခြားပေါ့နော်သူတို့ live တွင်ပြီးတော့မှထက်ထမိုးကိုခေါ်ပြီးမရောင်းနိုင်တဲ့စိုင်းတွေလည်းအလုပ်ဖြစ်ကြပါတယ်မိုးပုတ်မှရှိတဲ့ကြောက်သွေးတဲ့သူတွေလည်းအလုပ်ဖြစ်ကြတယ်ပြောရမယ်ဆိုတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ဟိုတနိုင်ကလုံးပေါ့နော်ဟိုဟိုဒါဒီဖွင့်မှုသွားတာပဲပေါ့ဒီရဲ့ effect ကပေါ့နော်အဟိုစိုင်းကအတူတွင်ပြီးတော့ရောင်းပြီးတော့ဘာအယောင်လေးဘာကြောက်လေးရောင်းဆုံးကြောက်လေးတွေလူတွေတိလာတယ်မိုးပုတ်ကြောက်လေးတွေလူတွေပို့ပြီးတော့သဘောကျလာတယ်ဝယ်လာကြတယ်ပေါ့နော်
ကပ်ဘေးမတိုင်ခင်ကပုံမှန်လဲပတ်နေတဲ့အရောင်းဝယ်ဈေးကွက်ကုန်ပစ္စည်းဖြတ်ချိမှုဈေးကွက်ကကပ်ဘေးအလွန်မှာပြောင်းလဲလာနိုင်ပါပြီလားဘသူတွေပြင်ဆင်ထားကြဖို့လိုပါပြီလဲဆိုတာကိုမန္တလေးမှာရုံဆိုင်ပြီးအထက်မြန်မာပြည်တဝန်းကုန်ပစ္စည်းလက်ကားဖြန့်ဖြူးရေးလုပ်ငန်းကြီးဖြစ်တဲ့ UMT Trade Company Limited ရဲ့ Director ဦးကျော်မြင့်သိန်းကိုမေးကြည့်ထားပါတယ်
ဘုဘွားပြောရမယ်ဆိုလို့ရှိရင်အခုမြန်မာပြည်မှာဆိုလို့ရှိရင် micro ဆိုပြီးတော့ရောက်လာတယ်အဲ့လိုမျိုးဒီ international pay bill လောက်ထားတဲ့ဒီကုမ္ပဏီဆိုလို့ရှိရင်တော့သူတို့စီမှာဒီ investment တွေပါလာတဲ့အတွက်အရင်ကြီး size ရမလို့ပေါ့နော်ကျွန်တော်တို့ဒီ local merchant တွေကြတော့ဒီ merchant distributor တွေကြတော့ကျွန်တော်တို့မှအဓိကဒီ investment background မရှိရဲ့ဆိုတော့ကျွန်တော်တို့ကဒီလိုမျိုးသွားပြီးရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တခြားနေရာမှာကျွန်တော်တို့ဟိုရင်းနှီးမြှုပ်နှံလို့ရတာနဲ့ဒီ technology ဘိုင်းကိုရင်းနှီးသွားပြီးတော့မြှုပ်နှံမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာဟို technology ဘိုင်းကလည်းလိုအပ်သေးတယ်လို့အချိန်တိုးသေးတယ်လို့ကျွန်တော်ယူဆရတယ်ပေါ့ အကယ်၍ကျွန်တော်တို့က beauty industry တို့ဥမာတခြားဒီ furniture industry တို့တခြားဒီအဲ personal care industry တို့ medical product industry တို့အဲ့လိုမျိုး industry တွေကြတော့သူတို့ရဲ့ volume ကအဲ့လောက်ကြီးမများတဲ့အတွက်ကျွန်တော်ယူဆတဲ့အနေအထားအရဆိုလို့ရှိရင်တော့သူတို့ဆိုလို့ရှိရင်တော့ဒီ application တွေစောက်တာတွေတို့ဒီ website ရေးတာတွေတို့ဟို channel တွေမျိုးမျိုးပေါ့ဟိုခြား channel တွေအများကြီးရှိတယ်အဲ့ channel တွေအများကြီးကိုသူတို့ build up လုပ်ထားတဲ့ပေါ့အဲ့လိုမျိုးကျိုးပြီးတော့ဟိုလုပ်ထားတဲ့နေပေါ့
အဲ့ဒီတော့မြန်မာနိုင်ငံတွင်းကဝန်ဆောင်မှုကုန်ထုတ်လုပ်မှုလုပ်ငန်းတွေအနေနဲ့အွန်လိုင်းပေါ်ကအရာအဝယ်တွင်တွင်ကျကျလုပ်နိုင်အောင်ဤပညာပိုင်းဆိုင်ရာပြင်ဆင်ထားတဲ့အနေအထားမျိုးပါလား UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကအခုလိုသုံးသပ်ပါတယ
်မသိကြီးအခုဟာကကျွန်တော်တို့မြန်မာပြည်ရဲ့အနေအထားအရဆိုလို့ရှိရင်တော့တရားရာဂိုင်းတော့မှာဆိုလို့ရှိရင်90နဲ့ရာဂိုင်းတော့အထက်လောက်က Facebook ပေါ်မှာပဲအကြောင်းဝင်လုပ်နေကြရပေါ့နော်ကျွန်တော်နေထားရအခုလက်ရှိနေထားရဆိုလို့ရှိရင်တော့ Facebook တကူတည်းနဲ့တင်းကိုလုံလောက်တယ်လို့ကျွန်တော်ယူဆလို့ရတယ်ဗျမသိဘူ
းလက်လီဈေးကွက်အနေနဲ့ကတော့မူလရှိပြီးသားဈေးကွက်အပြင်ဈေးကွက်တစ်တွေပါထပ်ပြီးတော့ရလာတာလို့ဒဇင်ပန်းဆင်ရွှေရတနာဆိုင်လုပ်ငန်းရှင်ဒေါ်စုမွန်တိုးကပြောပါတယ်
အမှန်ပါဆိုလို့ရှိရင်တော့ကျမတို့ကဟိုအခုချိန်မှာ online ကနေပြီးတော့ရောင်းချတယ်ဆိုတာကဟိုဧည့်သည်ကိုကိုယ့်ရဲ့ဧည့်သည်အစ်စ်တွေလည်းရရှိအောင်ပြီးတော့ကိုယ့်မှာငွေရှိတဲ့ဧည့်သည်တွေလည်းမပျောက်ပြတ်သွားအောင်ကိုယ့်ကိုမေ့မသွားအောင်လို့စူးစမ်းနေရတာပေါ့နော်နေ့စဉ်အဲ့လိုမျိုးတင်ရတယ်ရောင်းချရတယ်ပေါ့နောက်ပိုင်းမှာအခြေအနေပြန်လဲတည်ငြိမ်လာတဲ့အခါမှာတော့ကြောက်မြတ်လောကကဟိုစိုင်းမရောင်းချတဲ့ဟာလဲဟိုပါသွားမယ်ဆိုတာချက်ပေါ့နော်စိုင်းမရောင်းချတဲ့ဈေးကွက်အပြင်ပေါ့နောက်ထပ်ဈေးကွက်အစ်စ်တစ်ခုကထည့်ရတယ်လို့ယူဆလို့ရပါတယ်ရှင်
ကပေးကာလအတွင်းမှာခီးသွွားလုပ်ငန်းဆောက်လုပ်ရေးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေမှာအတော်လေးအခက်တွေ့နေကြပါတယ်။ဒါပေမဲ့လည်းမရှိမဖြစ်ကုန်စည်တွေဖြစ်တဲ့လူသုံးကုန်စားတောက်ကုန်လုပ်ငန်းတွေစီးပွားပစ္စည်းတင်သွင်းသူတွေနောက်ရွေးကောက်ပွဲကာလဖြစ်တာကြောင့်နိုင်ငံရေးပါတီတွေရဲ့ကြော်ညာတစ်စိတ်ရိုက်လုပ်ငန်းတွေလိုလုပ်ငန်းတချို့လည်းအလုပ်ဖြစ်နေကြပါတယ်ရှင်။ကျွန်မတင်ပြထိုက်ပ
VOA ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြမမှာအလားပြင်ပစ္စည်းမိတ်ကပ်အယောင်ဆိုင်တွေမှာအရင်အချိန်ကဆိုရင်အယောင်ဆုံးအမျိုးစုံမိတ်ကပ်တွေကိုစိတ်ကြိုက်ရင်းချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါ။အခု COVID-19 ကံရောဂါဖြစ်နေတဲ့ချိန်မှာနှက်ခမ်းနီ၊ဘာနီ၊ eyeshadow တို့စတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလင်းခွင့်မပေးတော့ပါဘူး။ကိုယ်မျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလင်းခွင့်မရှိတော့မိတ်ကပ်ဝယ်သူတွေအတွက်အခက်တွေ့စရာပါ။ဒါပေမဲ့ဒါကိုဤပညာနဲ့ဖြည့်ရှင်းထားတဲ့ဆိုင်တွေရှိနေပါပြီ။အပြစ်မှတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ Augmented Reality AR ဤပညာသုံးကြည့်မှန်တွေကိုနာမည်ကြီးမိတ်ကပ်ဆိုင်တချို့မှသုံးနေကြပါရယ်။ကမ္ဘာမှာမိတ်ကပ်အရောင်းရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံက Amore Pacific ဆိုတဲ့မိတ်ကပ်ဆိုင်ကြီးမှာအဲ့လိုမျိုး AR ကြည့်မှန်တွေကိုထားပေးထားပါတယ်
။ Google 3 직접 촬영을 하고 해당 촬영에 따라서 이제 얼굴
customer အနေနဲ့ AR မှန်ပေါ်မှာကိုယ်တက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအရောင်လဲဘယ်လိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်။ဘယ်လိုမိတ်ကပ်မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်။နှာခမ်းညီတို့ mascara တို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR ဤပညာနဲ့လှုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်စမ်းနိုင်ပါတယ်။ဒီပညာကြောင့်သိကိုအဆင်ပြေပါတယ
်။ဆိုးမျိုးရောမှာရှိတဲ့ Amore Pacific Makeup အယောက်ဆိုင်ကြီးကအလားပြင်ပစ္စည်းအယောက်တာဝန်ခံ Demon Eel ဖြစ်ပါတယ်။ AR ဤပညာကို Pokemon Go game တွေကြောင့်လူသိများပါတယ်။အပြစ်မှာတကယ်မရှိတဲ့ Monster အကောင်လေးတွေကိုလက်ကင်ဖုန်းပေါ်မှာရှိတဲ့အောင်ပေါ်တဲ့နေရာတွေစီသွားပြီးရှာဖမ်းကြရတာပါ။အခုလဲအပြစ်မှာတကယ်လိမ့်မထားတဲ့ Makeup ကိုမှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဖန်တီးပေးထားတာဖြစ်ပါတယ်။ကဘာကျော် K Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာကမိတ်ကပ်အပါအဝင်အလှပြင်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမမင်အသုံးပြုကြတာပါအမျိုးသမီးအမျိုးသားမခွဲတဲ့အလှပြင်မိတ်ကပ်တွေတောင်ရှိနေပါတယ်လို့ဆိုးမျိုးတော်မှာနေတဲ့မတ်မော်မြတ်ကရှင်းပြပါတယ်
ကိုရီးယားမှာတော့မိတ်ကပ်ဆိုင်တွေပါတယ်သွားကြည့်အလှပြင်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရောမိန်းကလေးရောသုံးလို့ရတယ်ဥပမာ BB cream လို့ဟာမျိုးလို့နောက်ယောက်ျားလေးတီးတန်သုံးလို့ရတယ် makeup လို့မျိုးမှာတို့တစ်ဖြစ်တော့ foundation makeup ပေါ့နော် foundation makeup ရှိတယ်မြက်ခုံးမွေးဆွဲတာလည်းရှိမယ်နောက်တစ်ခုကကျတော့ genderless ပေါ့နော်မိန်းမယောက်ျားမရွေဘူးဟို TV ကြော်ညာရဲမှာကြည့်မယ်ဆိုလို့ရှိရင်လည်းဥမာနှာခမ်းညီကိုယောက်ျားလေးရော main ကလေးရောဒီတစ်မျိုးရင်းစိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေတွေ့ရတယ်အများဆုံးအဖြစ်အလှပြင်ပစ္စည်းစဘင်းကလေးရည်ရွယ်ပြီးရောင်းတော့ main ကလေးပေါ့နော်ဒီ model တို့အဆိုတော်တို့နေကြော်ညာလေးရှိပေမဲ့အခုနောက်ပိုင်းမှာဥမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲ့တွေကအကောင်လေးတွေကတစ်ခါနေစိုးပြပြီးကြော်ညာတာမျိုးတွေလည်းတွေ့နေရတယ်ဟို genderless makeup ကိုအခုနောက်ပိုင်းမှာပို့ပြီးခေတ်စားနေတော့ brand သုံးလေးမျိုးလောက်ရှိပါတယ်
အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းကြီးတွေတတ်ထားကြရတဲ့အခါကျတော့ဒီမိတ်ကပ်ပြင်တဲ့သူတွေကအရင်လိုရောဒီမြ냐ဆော့ဆာတွေ့ရသေးလားရှင
်မဆုံထွက်လို့မင်းလက်ကြောင်နဲ့လာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်ဟိုမြဒီမှာကကိုရီးယားမှာကနှာခေါင်းကြီးအရောင်ရှိခြင်းပေါ့နော်လေးမောရောင်အရောင်ရှိရင်အညီရင်းရဆိုးတဲ့ဟာမျိုးတွေကိုဗစ်မရှိခင်မှာကိစားခဲ့ပေမဲ့အခုကျတော့နှာခေါင်းကြီးဆိုးတာလဲမတ်နှာခေါင်းကြီးအုပ်တာတော့မမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ္စာမျက်ခုံးမျက်တောင်အိုင်ရှေဒိုးမျက်လုံးဟိုမတ်စကာလိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်တဲ့ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအစပြင်လာကြတာလဲတွိုင်းလိုင်းနဲ့လဲတွေ့ရတဲ့ဒီတည်နေတဲ့မှာလဲတွေ့ရပါတယ
်ဆိုးမျိုးတော့မှနေတဲ့မတ်မော်မြတ်ဖြစ်ပါတယ်ကိုဗစ်ကရောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှေဒိုးအိုင်လိုင်းနာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအထပြင်းတဲ့ပစ္စည်းတွေရဲ့အကြောင်းဟာနှာခမ်းနဲ့အယောင်ထက်ကိုတိတိတတ်တာပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးတော့ကအဘိုရီပစိဖစ်မိတ်ကပ်ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလဲအိုင်ရှေဒိုးတွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူဆောင်တာဟေးကမျက်တောင်တူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ်
။ကိုရိုနာတဲ့လို့ ਨੇ ဟို얼굴에바르지도못하고손등에만계속바르고그냥지나
ကိုရိုနာဗိုင်းရပ်ကြောင့်မျက်နှာပေါ်မှာအလားပြင်ပစ္စည်းတွေကိုစမ်းလိုက်ကြည့်လို့မရပါဘူး။ကျမကတော့လက်ပေါ်မှာစမ်းကြည့်ပါတယ်။ဒါပေမဲ့ကိုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင် AR မှန်ပေါ်မှာစမ်းတာကအကောင်းဆုံးပါ။ပစ္စည်းအစ်စ်တွေကိုလည်းစမ်းကြည့်လို့ရတယ်။ပျော်စရာလည်းကောင်းပါတယ်။
AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်စမ်းကျင်သူတွေရဲ့မျက်နှာကိုပထမဓာတ်ပုံရယူပါတယ်။အဲဒီဓာတ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအချောင်အသားအဟင်အမျိုးအစားကိုတစ်ခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့မိတ်ကပ်အမျိုးအစားအချောင်တွေကိုမှန်ပေါ်မှာအကြံပြုပါတယ်။မှန်ပေါ်မှာပြထားတဲ့အချောင်တွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်ထဲမှာပြန်ကြည့်ပြီးရွေးချယ်ရတာပါ။ AR နည်းပညာသုံးမှန်ကTouch screen နဲ့ကွန်ပျူတာလို့ပြောရင်လည်းမမှားပါဘူး။ကြာကြာနာနာမိတ်ကပ်ပြင်မယ်ဆိုရင်မိတ်ကပ်အပြင်မိတ်ကပ်မျိုးစုံအတွက် brush မျိုးစုံနဲ့လူပါတယ်။ကာယောဂကူးမှဆိုးရင်နေရာချိန်မှာတန်ဆင်းထားပေမဲ့လူအစုံတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါ။ဒီပြဿနာကိုနည်းပညာသုံးဖြေရှင်းပေးလိုက်တာမို့ဝယ်သူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ်။
ကိုရိုနာတဲ့မနဲ့အမှုရတဲ့ဒါရင်ဇပ်ပမဲ
ကိုရိုနာဗိုင်းရပ်စ်ပိုးကူးမှဆိုရင်ရခြင်းမျိုးမှာသူများစမ်းသုံးထားပြီးသားအလှပြင်ပစ္စည်းတွေကိုမျက်နှာပေါ်မှာစမ်းလိမ့်မကြည့်ရုံလေးဒီမှန်ကတိတ်ကိုဆင်ပြပါရယ် AR နည်းပညာနဲ့လှုပ်ထားတော့ကိုမျက်နှာမှာမိတ်ကပ်လိမ့်ပြင်ထားတဲ့အတိုင်းပေါ်ပါရယ်ယောဂပိုးကူးမှဆိုရင်နေကြမလို့ပဲနဲ့အဲ့တလုံးမိတ်ကပ်စမ်းပြကြည့်လို့ရပါရယ်
လူတွေတယောက်နဲ့တယောက်ထိတွေ့လို့ယောဂဘူးကူးမှကာကွယ်တဲ့အနေနဲ့တောင်ကိုရီးယားကမိတ်ကပ်အယောက်ဆိုင်တချို့မှာစမ်းလိမ့်ကြည့်နိုင်ဖို့အယောက်ဝန်ထမ်းတွေကအရင်လိုအကူအညီပေးမှမဟုတ်ဘူးလို့စကတ်ထားကြပါတယ်။ကတ်စတမာတွေအနေနဲ့ AR နည်းပညာသုံးမှန်တွေပေါ်မှာစမ်းသပ်လိမ့်ကြည့်ပြီးသွားလို့လိုချင်တဲ့ပစ္စည်းတွေနဲ့ပတ်သက်တာအသေးစိတ်သိနိုင်အောင်လေပစ္စည်းတစ်ခုချင်းစီနဲ့သက်ဆိုင်တဲ့တီးတန့် QR code တွေကိုစိုက်မှထားထားပေးပါတယ်။ဒါကြောင့်ကိုလိုချင်တဲ့ပစ္စည်းချောင်းသိရအောင်လို့အရောင်းဝန်ထမ်းတွေကိုမေးနေစရာမလိုပါဘူး
။ Monzo AR 체험을통해서원하는색상을
ကိုလိုချင်တဲ့ပစ္စည်းကို AR နည်းပညာနဲ့လုပ်ထားတဲ့မှန်သုံးပြီးတော့အရင်ရှာပါတယ်။လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီပစ္စည်းအကြောင်းအသေးစိတ်သိနိုင်တဲ့ QR code ကိုလက်ကင်ဖုန်းနဲ့ scan လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရုံပါပဲ။အချိန်ကုန်အရန်သက်သာသလိုဘယ်သူနဲ့မှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာသိကိုဆင်ပြပါတယ်။
ကိုဗစ်ကာလမိတ်ကပ်ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယားမိတ်ကပ်အရောက်ဆန်ကြီးတွေမှာအခုလိုနည်းပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ် AI ဉာဏ်ရည်တု Augmented Reality AR နည်းပညာအထောက်အကူပစ္စည်းတွေကအခုလိုမျိုးအလှပြင်ကြီးမှန်တွေတွေမဟုတ်ဘဲကိုဗစ်ချင်တဲ့အဝတ်အစားဝတ်ထားသလိုပေါ်တဲ့အဝတ်အထည်အရောက်ဆန်သုံးမှန်မျိုးတွေလည်းရှိပါတယ်အားကစားလေ့ကျင့်သူတွေအတွက်ကိုယ်စိတ်ကြိုက်ပတ်ဝန်းကျင်မှာအားကစားလုပ်နေသလိုမျိုးပေါ်အောင်ပြတဲ့မှန်တွေလည်းရှိပါတယ်
လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့ဤပညာတွေဟာအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်ကျွန်မဆူမြတ်ပါပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှေပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေရတဲ့ခြေပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဒီနေ့တော့ကမ္ဘာကျော် K-pop အုပ်စုဖြစ်တဲ့ BTS အဖွဲ့သတင်းလေးတွေပြောပြပေးစင်ပါတယ် K-pop Superstar BTS အဖွဲ့ဟာသူတို့ရဲ့တေးတပြားတဲ့ BE Deluxe Edition ကိုနိုဝင်ဘာလ20ရက်နေ့မှာထွက်မယ်လို့ကြေညာသွားခဲ့ပါတယ်သူတို့ရဲ့တေးတပြားဖန်တီးမှုမှာသူတို့အဖွဲ့ဝင်9ဦးလုံးတေချာပါဝင်တာဖြစ်လို့ဒီတေးတပြားကတကယ့်အစီအမံ BTS အဖြစ်ဆုံးပါပဲလို့သူတို့ကပြောပါတယ်ကျလောက်ကလည်း American Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်မှာ BTS ရဲ့တချင်းတစ်ဖြစ်တဲ့ Dynamite တချင်းနှစ်ဖက်စစ်တိုင်ထိတ်ဆုံးရောက်ပြီးတဲ့နောက်မှာအခုတေးတက်ပြားအစ်စ်နောက်ကနေလိုက်လာတာပါ။အဲ့ဒါ BTS အဖွဲ့ကိုတော့တရုတ်အစိုးရကသဘောကျပုံမရပါဘူး။BTS အဖွဲ့ကတလောကအခမ်းအနားတစ်ခုမှာစကားပြောတော့ကိုရီးယားစစ်ပွဲအတွင်းတိုက်ပွဲဝင်ခဲ့ကြတဲ့ကိုရီးယားစစ်ပြန်တွေကိုဂုံပြုစကားပြောသွားခဲ့တာကြောင့် BTS အဖွဲ့ကိုတရုတ်အစိုးရမီဒီယာမှာဝေဖန်ရေးသားခဲ့ပါတယ်
။ Good evening. We are BTS. We are very honored to receive the Manfred Award presented to those who have made outstanding contributions to the
Korean society ရဲ့နှစ်စဉ်ကျင်းပမယ့်အခမ်းအနားကို online မှာကျင်းပတော့အဲဒီမှာ BTS အဖွဲ့ကဆူရပါတယ်။အဲစုကတော့ American Korea ဆက်ဆံရေးအတွက်ထူးထူးချွန်ချွန်လှုပ်ဆောင်ပေးနိုင်သူကိုရီးယားပဲဖြစ်ဖြစ် American ကိုပဲဖြစ်ဖြစ်စုချီးမြှင့်တာဖြစ်ပါတယ်။အဲ့ဒီခန္ဓာမှာ BTS ပြောသွားတာကိုတရုတ်က BTS ပေးတဲ့ကလုံးဝသဘောမကျပါဘူး။ကိုရီးယားစစ်ပွဲနဲ့ပတ်သက်လို့တမိုင်းချောင်းကိုမျက်မျက်တတကြည့်ပြောတာမဟုတ်ဘဲနဲ့သူတို့ကကိုရီးယားဘက်ကတစ်ဖက်သက်ပြောသွားတာကြောင့်ပြည်သက်တွေစိတ်ထဲမှာတော်တော်နာကျင်ရပါတယ်လို့တရုတ်အစိုးရရဲ့မီဒီယာ Global Times က Twitter လူမှုကွန်ရက်စာမျက်နှာမှာရေးတင်ခဲ့ပါတယ်။BTS စကားပြောသွားတာကတော့ American ပြည်သက်သဘောကျပြောသွားခဲ့တာဖြစ်တယ်။ဒါပေမဲ့စစ်ပွဲမှာသူတို့ဘက်ကရန်လိုတာပါလို့တရုတ်ပြည်သက်ကပြောကြောင်းရေးထားပါတယ်။တကယ်တော့ BTS ကသူတို့ပြောစကားတွေမှာတရုတ်ကိုဘာတစ်ခုမှရည်ညွှန်းပြောသွားခဲ့တာမရှိပါဘူး။ BTS ရဲ့ဗီဒီယိုသတင်းစကားမှာပါတာကဆူချီမြင့်တဲ့ကိုရီးယားဆိုဆာတီအဖွဲ့ကိုကျေးဇူးတင်ကြောင်းပြီးတော့ဂီတာကတဆင်မျောလင်းချက်တွေစူးစီးမှုတွေကိုတိဆောက်ရမယ်ဆိုတာပြောသွားပြီးတော့အဆုံးမှာတော့BTS ဖွဲ့ကောင်းတော် RM ကဒီနေ့ဟာကိုရီးယားစစ်ပွဲစတင်မှုရဲ့290ပြည့်နှစ်ဖြစ်ပြီးတော့ကိုရီးယားစစ်ပြန်တွေကိုကျေးဇူးတင်မှာကြောင်းပြောသွားခဲ့တာပါ
The Korean Society's 2020 annual gala is especially meaningful as this year marks the 70th anniversary
ကျွန်တော်တို့နိုင်ငံအတူတူခံစားခဲ့ရတဲ့နာကျင်စရာတမိုင်းကြောင်းဒီမှာပေးဆက်ခဲ့ရတဲ့ရည်တွေ့မကုန်တဲ့စစ်မှုရန်တွေရဲ့ပေးဆက်မှုတွေကိုကျွန်တော်တို့အမြဲတမ်းသတိရနေပါတယ်။နှစ်ပေါင်း90အကြာအခုချိန်မှာတော့ကျွန်တော်တို့ကမ္ဘာကြီးဟာအရင်တွေကထက်ပိုပြီးမြင့်ကဲ့မှုရှိနေပါပြီ။တားထားတဲ့စီးတွေလည်းအယောင်ဖြော့လာနေပါပြီလို့ပြောသွားပါတယ်။အခုရထားတဲ့စုရဲ့အနှစ်သာရကိုအမြဲတမ်းအောက်မေ့သတိရပြီးတော့ကျွန်တော်တို့လုပ်နေတာတွေကိုအကောင်းဆုံးဆက်ပြီးတော့လုပ်သွားပါမယ်လို့ပြောသွားခဲ့ပါတယ်ရှင်။
Party like Kardashian.
On a billy where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်ရောက်တဲ့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတံရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာချိန်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပြောရှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မြန်မာပြည်သူရဲ့သဘောထားမြင်အဘော်ကိုကြင်ပြပါတော့မယ်ရှင
်ပိုလီယိုဗိုင်းရပ်စ်ကြောင့်ဖြစ်ပွားတဲ့အကျောသေးခြင်းနဲ့အသက်ပါသေးစေနိုင်တဲ့ကူးစက်တဲ့ရောဂါကိုပိုလီယိုမိုင်ယိုလိုက်တစ်သို့မဟုတ်ပိုလီယိုရောဂါလို့ခေါ်ပါတယ်ပိုလီယိုဗိုင်းရပ်စ်ဟာဗဟိုကြောရိုးနှက်မှကိုထိုးထွင်းဝင်ရောက်ပြီးနာယီအနေငယ်အတွင်းမှာအကျောတွေကိုလုံးဝသိသိနိုင်ပါတယ်အသက်အရွယ်မရွေးလူတိုင်းကူးစက်နိုင်နေမဲ့အသက်၅နှစ်အောက်ကလေးတွေအတွက်ပိုပြီးအန္တရာယ်ရှိပါတယ်ပိုလီယိုရောဂါကိုကာကွယ်ဆေးနဲ့ကာကွယ်နိုင်နေမဲ့ လူတယောက်ပိုးကူးဆက်ခံရပြီဆိုရင်တော့ကုသလို့မရတော့ပါဘူး။နိုင်ငံပေါင်း125နိုင်ငံမှာခလေးအရွယ်အကျောသေးယောဂါတဲ့3သိန်းခွဲကျော်ကူးဆက်စေခဲ့တဲ့ပိုလီယိုယောဂါကိုတိုက်ဖြတ်ကြဖို့1988ခုနှစ်ကကျင်းပတဲ့ WHO ကမ္ဘာ့ကျန်းမာရေးညီလာခံမှာကတိပြုခဲ့ကြပါတယ်။ကမ္ဘာတဝန်းပိုလီယိုယောဂါကင်းစင်ရေးအတွက် USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ကအကူအညီပံ့ပိုးခဲ့ပါတယ်။1994ခုနှစ်အတွင်းအမေရိကတိုက်နိုင်ငံတွေ2000ပြည့်နှစ်မှာပစိဖိတ်အနောက်ပိုင်းနိုင်ငံတွေ2002ခုနှစ်မှာဥရောပနိုင်ငံတွေ2014ခုနှစ်မှာအရှေ့တောင်အာရှနိုင်ငံတွေနဲ့အခုမကြာခင်ကအာဖရိကတိုက်နိုင်ငံတွေကိုကူညီခဲ့ပါတယ်အာဖရိကတိုက်နိုင်ငံတွေမှာ၄နှစ်အတွင်းကူးစက်သူအသစ်ထပ်မတွေ့ရတာကြောင့်ဒီနှစ်ဩဂုတ်လလယ်ရာစပြီးပိုလီယိုရောဂါကင်းစင်တဲ့ဒေသအဖြစ်အသိအမှတ်ပြုလိုက်ပါတယ်နိုင်ငံတကာဆန့်နှုံးတဲ့အညီဒီရောဂါကိုအလေးအနက်ထားနောက်ဆုံးကာကွယ်တိုက်ဖြတ်ခဲ့တဲ့နိုင်ဂျီးရီးယားနိုင်ငံကအာဖရိက46နိုင်ငံနဲ့အတူဒေသတွင်းလူထုကျန်းမာရေးသမိုင်းမှတ်တိုင်စိုက်ထူနိုင်ခဲ့တာကိုအောင်ပွဲခံခဲ့ကြပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံမှာပိုလီယိုကူးစက်ရောဂါကူးစက်မှုရှိနေဆဲဖြစ်ပေမဲ့ဒီနေ့ကမ္ဘာမှာပိုလီယိုရောဂါကို 99.9% နှုန်းလျှော့ချနိုင်ခဲ့ပြီးဖြစ်ပါတယ်။နိုင်ငံအတော်များများအတွက်ပိုလီယိုရောဂါတိုက်ဖြတ်ရေးလမ်းခရမလွယ်ကူလှပါဘူး။ဒီ virus တိုက်ဖြတ်ရေးကြိုးပမ်းနေကြတဲ့နိုင်ငံတွေမှာရေရှည်ပဋိပက္ခတွေ၊သတင်းမှားတွေ၊အခြေအနေမဲ့လူဦးရေတိုးတက်လာတာတွေ၊ဝေးလံခေါင်တီလက်လန်းမမီတဲ့ဒေသလူတွေနဲ့တခြားစိန်ခေါ်မှုတွေရှိနေသေးပါပဲ။ဘလို့အခက်အခဲတွေရှိနေပါစေအကျဉ်းအကျံ virus ပိုးကူးစက်မှုကကာကွယ်ဖို့တုံ့ပြန်ရမှာရေရှည်စူးစမ်းဆောင်ရွက်ရမှာဖြစ်ပါတယ်။ရည်ရွယ်ချက်မပြောက်အောင်မဆုတ်မနစ်အားထုတ်ပြဿနာဖြေရှင်းရေးအတွက်တီထွင်ကြံစည်နီးလန်းရှာပြီးအားကျုံမှန်တဲ့အလုတ်လုတ်ကြတဲ့ဒေသခံလူမှုအတိုင်းအဝိုင်းနဲ့အစိုးရတွေကကဘာတဝန်းမိဖက်တွေနဲ့အတူစ조사မှုဟာတဆင့်ပိုလီယိုကင်းစင်တဲ့ကဘာကြီးကိုအရောက်လှမ်းနိုင်မှာဖြစ်ပါတယ်။ကဘာတဝန်းပိုလီယိုကင်းစင်ရေးရှေ့ရှုပြီး USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ပံ့ပိုးမှုနဲ့နှစ်စဉ်ကလေးငယ်300ကျော်ကိုပိုလီယိုကာကွယ်ဆေးတိုက်ကျွေးနိုင်ဖို့ဘယ်ကလေးတယောက်မှမကြံရအောင်မရေတွက်နိုင်အောင်များပြားလှတဲ့ကျန်းမာရေးလုပ်သားတွေလူမှုအတိုင်းအဝိုင်းခေါင်းဆောင်တွေနဲ့စေတနာဝန်ထမ်းတွေကပူးပေါင်းဆောင်ရွက်နေကြပါတယ်။ဒီကြိုးပမ်းမှုတွေကြောင့်ကာကွယ်ဆေးမတိုက်ခဲ့ရင်အကျောသေးမဲ့ပြည်သူ390ဒီကနေ့လမ်းလျှောက်နိုင်ကြပါပြီ။နောက်ထပ်ပြည်သူ1,000+ကျော်ပိုလီယိုကြောင့်အသက်မသေးဘဲအသက်ရှင်ရရှိနေကြပါပြီ။ဒီနှစ်2020ပြည့်နှစ်ကတော့ကမ္ဘာပိုလီယိုနှိပ်အဖြစ်ထူးထူးခြားခြားမှတ်တမ်းတင်နိုင်မှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကကမ္ဘာတဝန်းမရှိမဖြစ်လိုအပ်တဲ့ကျန်းမာရေးလုပ်သားတွေကိုဝန်ပိစေတဲ့ကြောင့်ပုံမှန်နှစ်ဆင်ကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်အပါအဝင်အာဖရိကဒေသတွင်ပိုလီယိုကင်းစင်တဲ့ဒေသအဖြစ်အသိအမှတ်ပြုနိုင်ခဲ့ပါတယ်။လက်ရှိရင်ဆိုင်နေရတဲ့ကပ်ရောဂါနဲ့အနာဂတ်မှာကူးစက်ရောဂါပြန့်ပွားမှုတုံ့ပြန်နိုင်ကြဖို့ရှေ့ရှုပြီးပိုလီယိုတိုက်ဖျက်ရေးလမ်းတစ်လျှောက်အတွေ့အကြုံကပေးတဲ့သင်ခန်းစာတွေနဲ့တိစောက်ခဲ့တဲ့အခြေခံအဆောက်အဦတွေကိုအသုံးချနိုင်ရေး USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ကမိဖက်တွေနဲ့အတူစီစဉ်နေကြကြောင်းပါခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ Republican Party ကသမ္မတ Donald Trump ကသူ့ကို Coronavirus ရောဂါအတွက်လက်ညှိုးရှုံးပေးတယ်လို့ Democratic Party ကသူ့ပြန်တဲ့ Joe Biden ရဲ့ဝေဖန်မှုတွေဟာမှောင်ယွင်းကြောင်းနဲ့သူ့အနေနဲ့ဒီကရောဂါတိုက်ဖျက်ရေးအတွက်လက်လျှော့မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတကသူ့အကြိတ်နဲ့ရှင်ပြန်ရမယ်။ Pennsylvania ပြည်နယ်မှာကျင်းပတဲ့လူမှုစုဝေးပွဲ၃ခုကိုတနင်္လာနေ့မသွားခင် Allentown ဒေသမှာပြောကြားခဲ့တာပါ။ဒါအပြင် Joe Biden ကသာသူ့နေအိမ်ကနေမခွာဘဲဘဝအတွက်လက်ညှိုးရှုံးပေးနေတာဖြစ်ကြောင်းဝေဖန်ခဲ့ပါတယ်။လက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်အမည်စင်တင်သွင်းထားတဲ့ Amy Coney Barrett ကိုအတီးပြုရေးအတွက် American ထက်လွတ်တော်ကတနင်္လာနေ့နှောင်းပိုင်းမှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့သူငါကိုမဲခွဲအတီးပြုလိုက်ပြီးဆိုရင်တော့တရားသူကြီး၉ပါးထံတရားရုံးချုပ်မှာရှေ့ရယူရှိတဲ့ Conservative တွေက Liberal တွေထက်6ဦး3ဦးနဲ့အများစုဖြစ်လာတော့မှာပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်တိုင်းပြည်ရဲ့လိုအပ်ချက်နဲ့အညီလောက်ကန်နေတဲ့အတွက်ရွေးကောက်ပွဲမှာစိတ်ချလုံခြုံစွာမဲပေးဖို့အခြေအနေရှိတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံမှာဒီရောဂါကူးစက်ခံရသူ46,200ရှိပြီဖြစ်ပြီးသေဆုံးရသူပေါင်းက1,112ယောက်ရှိနေပါပြီ။အမေရိကန်နဲ့ဂျပန်တို့ရဲ့မြေပြင်ဝေဟင်နဲ့ရေပြင်အားလုံးပတ်ဝန်းနဲ့
ချီလေးဆေးလေးချက်မှုကိုဂျပန်နိုင်ငံသားမှာတင်းလာနေကစတင်လိုက်ပြီးဖြစ်ပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကူးကျမ်းမှာကြပါစေ။ကျမဆင်းရဲသက်ပါ။
This program has come to you from the Voice of America, Washington.